Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်။ American ပြည်အောင်စုမြို့တော် Washington DC ကနေ VOA American အသံရဲ့2020ခုနှစ်ဇွန်လ29ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ1925 32နဲ့လိုင်းလမ်းမီတာ190တို့ကနေထုတ်လည်ပေးနေပါပါရှင်။ထိတ်တဲ့ရောက်တဲ့နေ့ကိုတော့ကျွန်မအနောက်လောက်တင်ပြသွားမှာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြင့်တက်လာတာကြောင့်ကန့်သတ်ချက်တွေပြန်ပြီးတော့ချမှတ်ဖို့ဖြစ်လာတဲ့ကမ္ဘာနိုင်ငံတွေထဲမှာအိန္ဒိယနဲ့အမေရိကန်ပြည်ထောင်စုလည်းပါပါတယ်။အိန္ဒိယနိုင်ငံမှာဒီကနေ့တရက်ထဲပိုးကူးစက်ခံရသူ2000ဝန်းကျင်နဲ့နောက်ထပ်အဆန်းချိန်တင်ခဲ့တာပါ။မနေ့ဒီဇင်ဘာလမှာကာယောဂါစတင်ခဲ့တဲ့အချိန်ကစပြီးတော့ပိုးကူးခံရသူအများဆုံးရှိနေတာကတော့အမေရိကန်၊ဘရာဇီး၊ရုရှားနဲ့အိန္ဒိယနိုင်ငံပါ။အမေရိကန်မှာလဲဖလော်ရီဒါ၊တက်ဆစ်၊ကယ်လီဖိုးနီးယားနဲ့အရီဇိုနာပြည်နယ်တွေမှာပိုကူးစက်မှုတွေမြင့်တက်လာနေတာပါ။ဖလော်ရီဒါပြည်နယ်ကပင်လယ်ကမ်းခြေတွေကိုတစ်ခါပြန်ပိတ်ထားဖို့ပြည်နယ်အုပ်ချုပ်ရေးမှူးကတင်းငွေတွေနေမှာကြေညာပါတယ်။တက်ဆစ်နဲ့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးတွေကလည်းအရက်ပါဆိုင်အတော်များများကိုပိတ်ဖို့အမိန့်ထုတ်ပြန်လိုက်ပါတယ်။အမေရိကန်ဂျွန်ဟော့ပကင်းစ်တက်သူရဲ့စစ်တမ်းအရကမ္ဘာမှာလက်ရှိပိုကူးခံရသူ10,000+နဲ့သေဆုံးသူကလည်း52,000+ရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါဆင်းရဲတဲ့တိုင်းပြည်တွေနဲ့ပဋိပက္ခရှိနေတဲ့နေရာတွေမှာကူးစက်မှုစိုးစိုးဝါဖြစ်လာနိုင်တယ်လို့ကျွမ်းကျင်သူတွေကဆိုရင်းနေကြတဲ့အဖြစ်မျိုးတချို့ဒေသမှာတွေ့လာနေရပါပြီ။ကမ္ဘာအချမ်းသာဆုံးနိုင်ငံတချို့မှာကရောဂါကိုအကြီးအကျယ်ရင်ဆိုင်နေရတယ်လို့ပဲစစ်ပွဲတံကိုအလူလဲခံနေရတဲ့ဆင်းရဲတဲ့တိုင်းပြည်တွေမှာတော့လူ့ရဲ့အလုံးကရောဂါကိုရင်ဆိုင်နေရပါပြီ။ရှီမင်နိုင်ငံတောင်ပိုင်းမှာတော့ကျန်းမာရေးဝန်ထမ်းတွေအတွေ့ရောဂါကာကွယ်ရေးပစ္စည်းကိရိယာတွေမရှိတာကြောင့်အတော်များများအလုပ်ထပ်သွားကြသလိုတချို့အစည်းအဝေးတွေမှာတော့လူနာတွေကိုလက်မခံမဲ့အင်ပြန်လုံနေရပါတယ်။ဆူဒန်နိုင်ငံစစ်တမ်းတဲ့ဒါဖာဒေသမှာလည်းကိုဗစ် -19 ရောဂါနဲ့ဆင်းတဲ့နာမကျန်းမှုမျိုးနေရက်စွန့်ခွာလာရတဲ့ IDP စစ်ဆောင်စခန်းတွေမှာပြန်လည်ကူးစက်နေပါတယ်။နိုင်ငံလူဦးရေတန်ပေါင်း1,500ကျော်ရှိတဲ့အိန္ဒိယနဲ့ပါကစ္စတန်မှာလည်းပိုကူးစက်မှုတစ်ချိန်ထိုးများလာပေမဲ့ဆင်းရဲမွဲတေမှုကြောင့်ကရောဂါကန့်သတ်ချက်တွေကိုဆက်ပြီးချမှတ်ထားလို့မရတော့ဘူးလို့သက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။လက်တင်အမေရိကတိုင်းနိုင်ငံတွေမှာလည်းပိုကူးစက်မှုမြင့်တက်လာနေသလိုအမေရိကန်ပြည်ရင်ကမ္ဘာမှာပိုကူးစက်မှုဒုတိယအများဆုံးရှိနေတဲ့ဘရာဇီးနိုင်ငံမှာတော့သမ္မတကကာယောဂါထိန်းချုပ်ရေးမလုပ်ချင်ပါဘူး။အာဖရိကတိုက်ကအတိုးတက်ဆုံးနိုင်ငံတစ်ခုဖြစ်တဲ့တောင်အာဖရိကနိုင်ငံကဆေးရုံတွေနဲ့ရင်ခွဲရုံတွေမှာလည်းမနိုင်မနေဖြစ်လာနေပြီလို့တာဝန်ရှိသူတွေကပြောပါတယ်။အငြင်းပွားစရာဖြစ်နေတဲ့ဟောင်ကောင်အမျိုးသားလုံခြုံရေးဥပဒေမူကြမ်းတရက်ကိုတရုတ်လွှတ်တော်မှအတည်ပြုနိုင်ခြင်းရှိနေချိန်မှာပဲဟောင်ကောင်အရေးမှာမမှန်မကန်ဝင်ရောက်ဆွတ်ပတဲ့အမေရိကန်နိုင်ငံသားတွေကိုပြင်ခွင့်ကတ်တမယ်လို့တရုတ်အစိုးရကဒီကနေ့ကြေညာလိုက်ပါတယ်။ဟောင်ကောင်ရေးနဲ့ပတ်သက်ပြီးတော့တရုတ်တာဝန်ရှိသူတွေကိုပြည်ဝင်ခွင့်ကတ်သတ်မဲ့အမေရိကန်ရဲ့လိုရာကိုတရုတ်ကအခုလိုတုံ့ပြန်ဆောင်ရွက်တာပါအမေရိကန်သမ္မတဒိုနယ်ထရမ့်ကဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုကျူးကျော်ဖောက်ပြတဲ့တရုတ်တာဝန်ရှိသူအတော်များများကိုအမေရိကန်ပြည်ဝင်ခွင့်ကတ်သတ်မယ်လို့တောက်ကြနေမှာကြေညာခဲ့ပေမဲ့အရာရှိတွေရဲ့နာမည်ကိုတော့ကြေညာခဲ့ခြင်းမရှိပါဘူးတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူယော်လီယန်ကတော့ဟောင်ကောင်အမျိုးသားလုံခြုံရေးမူကြမ်းကိုအတိမပြုတ်နိုင်အောင်လို့အမေရိကန်ရဲ့ကြားဖြတ်နှောင့်ယှက်မှုတွေဘယ်တော့မှအောင်မြင်မှာမဟုတ်ဘူးလို့ဒီကနေ့ပဲပြောဆိုခဲ့တာပါ
美方通过所谓制裁
အမေရိကန်ရဲ့မာရွေးနဲ့လိုရာကိုတုံ့ပြန်တဲ့အနေနဲ့ဟောင်ကောင်ရေးမှာဆွတ်ဖက်တဲ့အမေရိကန်ကောင်ဆောင်တွေကိုတရုတ်ကလည်းပြင်ခွင့်ကန့်သတ်တာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်ဒီမူကြမ်းအတိဖြစ်သွားရင်တော့တရုတ်အစိုးရရဲ့လုံခြုံရေးအထူးဌာနတစ်ခုကိုဟောင်ကောင်မှာပထမဆုံးထူထောင်နိုင်တော့မှာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကရောဂါလုံကလာစီးပွားရေးပြန်ပြီးတော့ဥမော်လာနေတဲ့အလားအလာနဲ့ပတ်သက်ပြီးရင်းနှီးမြှုပ်နှံသူတွေကြားမျိုးလင့်ချက်တွေနဲနေတဲ့အတွက်အာရှအစုရှယ်ယာစစ်ကွက်တွေဒီကနေ့အကြမ်းနယ်စစ်ပိတ်သွားခဲ့ပါတယ်။တိုကျိုနှစ်ကီအညွန့်ကိန်းတွေကအနည်းသတ္တမ300ခန့်နှုန်းဟောင်ကောင်ဟန်ဆန်အညွန့်ကိန်းကတိသတ္တမ3နဲ့ရှန်ဟိုင်းကွန်ပစစ်အညွန့်ကိန်းက300.8ခန့်နှုန်းအကြမ်းနယ်အသီးသီးစစ်ပိတ်သွားခဲ့တာပါ။ထပ်ပြီးတော့ဈေးကျနေတဲ့အစုရှယ်ယာတွေထက်မှာတော့ Sydney S&P အညွန့်ကိန်းကတိသတ္တမ6ရာခိုင်နှုန်း Seoul Kospi ကတိသတ္တမ9ရာခိုင်နှုန်း Taiwan TSEC နဲ့ Mumbai Sensex အစုရှယ်ယာအညွန့်ကိန်းတွေကလည်းတိရာခိုင်နှုန်းအကျဖက်ကိုဦးတည်နေတာတွေ့ရပါတယ်။ဒီကနေ့ရင်နာအယောင်ဝယ်စစ်ကွက်တွေကလည်းအလားအလာမကောင်းပါဘူး။ American Crude ရင်နာစိန်တစ်စီးကို39.95 ဒေါ်လာနဲ့တိသတ္တမ4ရာခိုင်နှုန်းအထိဈေးကျနေတယ်လို့နိုင်ငံတကာစံဖြစ်တဲ့ Brent ရင်နာစိန်တစ်စီးကလည်း40.46 ဒေါ်လာနဲ့တိသတ္တမ3ရာခိုင်နှုန်းဈေးကျနေပါတယ်။ပိုကူးစက်မှုတစ်ချိန်ထိုးတက်လာတဲ့ American နိုင်ငံရဲ့အစုရှယ်ယာစစ်ကွက်တွေကလည်းတောက်ကြနေမှာအကြီးအကျယ်အရှုံးပေါ်ခဲ့တာဖြစ်ပါတယ်။
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ31 kHz 9833ညပိုင်းဒိုမီတာ32 kHz 9303ညပိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
မင်္ဂလာပါရှင်ကျမများသစင်အောင်ပါသတင်းတွေကိုဆက်လက်ကြီးများပေးသွားပါမယ်ရှင်မြန်မာနိုင်ငံရခိုင်ပြည်နယ်ရဲ့လက်တလုံးလှုပ်ဆောင်နေတဲ့နေမည်ရှင်လင်းရေးစစ်စင်ရေးတွေဟာရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့ရစ်ဆက်ကြမ်းကြုတ်မှုတွေကိုပြန်လည်ထင်ဟစေသလိုအရက်ဖက်စစ်ဖက်မခွဲဘဲပြစ်မှတ်ထားရှင်းလင်းမဲ့ NDA ဖြစ်နေတယ်ဆိုတာဖော်ပြနေကြောင်း Refugees International အဖွဲ့ကပြောပါတယ်အခုအခါရခိုင်ရဲသားထောင်ပေါင်းများစွာအိုးအိမ်ဆုံးခွာထွက်ပြေးနေကြပြီးဒီစစ်စင်ရေးတွေရပ်ဆိုင်ဖို့ကမ္ဘာနိုင်ငံတွေကမတောင်းဆိုရင်နောက်ထပ်ရဲသားတွေအများအပြားထွက်ပြေးကြဖို့ရှိကြောင်း Refugees International အဖွဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြပါတယ်။လွန်ခဲ့တဲ့3နှစ်ကပဋိပက္ခတွေအတွင်းမှာရိုဟင်ဂျာတိမ်းနဲ့ချီပြီးတော့ထွက်ပြေးခဲ့ကြရတာကြောင့်ဒီလိုဖြစ်ရမျိုးထပ်မဖြစ်အောင်နိုင်ငံတကာတရားရုံးကအမိန့်ထုတ်ပြန်ထားပေမဲ့အခုနောက်ဆုံးဖြစ်ရတွေကမြန်မာနိုင်ငံအတွင်းမှာပြောင်းလဲမှုတစုံတရာမရှိဘူးဆိုတာကိုပြသနေကြောင်းRefugees International အဖွဲ့ကပြောပါတယ်မြန်မာနိုင်ငံအတွင်းအရင်ကကျူးလွန်ခဲ့တဲ့ရစ်ဆက်ချမ်းကျုပ်မှုတွေကို American နဲ့တခြားနိုင်ငံတွေကအတိအမှတ်ပြုပြောဆိုခြင်းမရှိတာကြောင့်လူအသက်တွေနောက်ထပ်ဆုံးရှုံးမဲ့ NDA တွေရှိနေကြောင်းနဲ့ Rohingya တွေအပေါ်မှာကျူးလွန်မှုကလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်ဆိုတာ American နိုင်ငံသားရေးဝန်ကြီး Mike Pompeo လက်ခံအတိအမှတ်ပြုဖို့အရေးတောင်းဆိုမဲ့လက်မှတ်ရေးထိုးအဆိုပြုလာတစ်ခုကောက်ယူနေကြောင်း Refugees International အဖွဲ့ကပြောပါတယ်2019ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်နဲ့အာဆာအကြမ်းဖက်လက်နက်ကိုင်အဖွဲ့တိုက်ပွဲတွေအတွင်းနေမည်ရှင်းလင်းမှုတွေကြောင့်ဒုက္ခသည်တိတ်နဲ့ချီပြီးတော့နေရာဆုံးခွာထွက်ပြေးခဲ့ရပါတယ်မြန်မာအစိုးရကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံမိမဲ့ဒုက္ခသည်တွေကိုပြန်လည်စီစဉ်လက်ခံသွားမယ်လို့ပြောဆိုထားပါတယ်ရှင်ပါကစ္စတန်နိုင်ငံကရာချီမြို့အစုရှယ်ယာရောင်းဝယ်ရေးလုပ်ငန်းဆောက်အုံအတွင်းမှာဒီကနေ့စီးနင်းဝင်ရောက်တိုက်ခိုက်မှုဖြစ်ပွားတဲ့အတွက်လူညုံရေးနှစ်ဦးနဲ့ရဲတပ်ဖွဲ့ဝင်တဦးသေဆုံးပြီးတနတ်သမား၄ဦးကိုအသေဖမ်းဆီးမိကြောင်းပါကစ္စတန်လူညုံရေးတပ်ဖွဲ့ကပြောပါတယ်။ဗန်လုံငန်းအတော်များများရဲ့ရုံးချုပ်တွေရှိတဲ့ဒီအဆောက်အုံကိုတိုက်ခိုက်သူတွေကဒီကနေ့မနက်ပိုင်းမှာတနတ်တွေလက်ပစ်ဘုံတွေနဲ့ပစ်ခတ်တိုက်ခိုက်ပြီးအဆောက်အုံအတွင်းကိုဝင်လာခဲ့တာပါ။တိုက်ခိုက်မှုအတွင်းမှာလူညုံရေးအဆောင်နှစ်ဦးရဲတပ်ဖွဲ့ဝင်တဦးသေဆုံးပြီး9ဦးထဏ်ရာရခဲ့ပါတယ်။တိုက်ခိုက်သူတွေကလက်နက်တွေနဲ့လက်ပစ်ပုံအတော်များများကိုကြောပုတ်ရင်းနဲ့တည်ဆောင်လာတာဖြစ်တယ်လို့လည်းအကြမ်းဖက်မှုတံပြန်တိုက်ခိုက်ရေးတာဝန်ရှိသူတို့ကပြောပါတယ်ဘာလူချီစတန်ပြည်နယ်ခွဲထွက်ရေးဘာလူချီလူမျိုးရေးတပ် BLA ကဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်း Twitter စာမျက်နှာမှာဖော်ပြချပါပြီး Reuters သတင်းကဒါကိုတော့အတိမပြုနိုင်သေးပါဘူးပြည်내အရင်းမြစ်တွေတန်းငွေနဲ့တယံစာတတွေကိုပါကစ္စတန်လူချမ်းသာတွေကမတရားကောင်းမှုဖြင့်အမျက်ထုတ်နေတယ်ဆိုတဲ့အကြောင်းပြချက်နဲ့ခွဲထွက်ရေးသမားတွေကမချေမနှက်တိုက်ခိုက်မှုတွေပြုလုပ်လေလဲရှိပါတယ်အကြမ်းဖက်မှုတံပြန်တိုက်ဖြတ်ရေးဥပဒေတရက်ကိုဖိလစ်ပိုင်အောက်လွှတ်တော်ကအတည်ပြုပေးခဲ့ရဟာအစိုးရဆန့်ကျင်သူတွေကိုနှိမ်နင်းရမှာအတုံးချစရာဖြစ်လာမှာကိုစိုးရိမ်နေကြပါတယ်။2020ခုနှစ်အကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေကိုဇွန်လအစောပိုင်းကဖိလစ်ပိုင်အောက်လွှတ်တော်ကအတည်ပြုပေးခဲ့တာဖြစ်ပြီးသမ္မတဒူတာတေကလက်မှတ်ရေးထိုးမယ်လို့ကြေညာထားပါတယ်။2009ခုနှစ်ကပြဋ္ဌာန်းထားတဲ့ဥပဒေကိုအစားထိုးမယ်ဒီ2020ခုနှစ်ဥပဒေမှာအစိုးရအနေနဲ့အကြမ်းဖက်မှုကျူးလွန်မယ်လို့ယူဆရသူတွေအပေါ်စောင့်ကြည့်နိုင်တဲ့အခွင့်အာဏာနဲ့နည်းလမ်းတွေကိုထည့်သွင်းထားပါတယ်ဒီဥပဒေအရအကြမ်းဖက်မှုကျူးလွန်မယ်လို့တန်မြန်ရှိခံရသူကိုအာဏာပိုင်တွေကတရားစွဲဆိုခြင်းမရှိဘဲ14ရက်ကြာဖမ်းဆီးထိန်းသိမ်းထားနိုင်မှာဖြစ်တယ်လို့အကြမ်းဖက်မှုကျူးလွန်ကြောင်းပြစ်ဒဏ်ချခံရသူတွေကိုလည်းတရားသူကြီးတွေကထောင်ထမ်းတသက်တကျွန်းချနိုင်ပါတယ်ဥပဒေအသစ်မှာအကြမ်းဖက်မှုနဲ့ပတ်သက်ပြီးသူတစ်ပါးရဲ့ခန္ဓာကိုယ်ကိုထိခိုက်စေမှုနဲ့တပ်ဖြတ်မှုဒါမှမဟုတ်တည်ကြောင်းကြံစီမှုအဖြစ်အတိပယ်ဖွင့်ဆိုထားပါတယ်ဒီဥပဒေအရပြည်သူအများကြောက်ရွံ့စေလိုတဲ့ရည်ရွယ်ချက်နဲ့နိုင်ငံပိုင်ပစ္စည်းတွေကိုဖျက်ဆီးရင်လည်းအကြမ်းဖက်မှုမြောက်ပါတယ်ဖိလစ်ပိုင်ကွန်မြူနီပါတီရဲ့လက်နက်ကိုင်အဖွဲ့ခွဲဖြစ်တဲ့ New People's Army တပ်တွေကိုနှိမ်နင်းရမှာအာဏာပိုင်တွေကဒီဥပဒေကိုတုံ့ဆွဲလိမ့်မယ်လို့လည်းလေလာသူတွေကယူဆနေကြပါတယ် New People's Army လက်နက်ကိုင်တပ်ဖွဲ့မှာအင်အား4000လောက်ရှိပြီးကျေးလက်ဒေသမှာအဓိကလှုပ်ရှားနေပေမဲ့လူသစ်တွေကိုတော့တပ်ကတော်တွေကိုပြစ်မှတ်ထားစုဆောင်းနေတယ်လို့ယုံကြည်နေကြပါတယ်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံဓာကာမြို့မှာဒီကနေ့ကရုသင်္ဘောတစ်စီးနှိမ့်မြုပ်ခဲ့တဲ့အတွက်အနည်းဆုံးလူ23ယောက်သေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။လူ90လောက်လိုက်ပါလာတဲ့ဒီသင်္ဘောကမြို့အနောက်တောင်ဘက်ဘူရီဂန်ဂါမြစ်အတွင်းတခြားသင်္ဘောတစ်စီးနဲ့တိုက်မိနှိမ့်မြုပ်ခဲ့တာဖြစ်တယ်လို့မိသက်တပ်ဖွဲ့တာဝန်ရှိသူတူက Reuters သတင်းကိုပြောတာပါ။ခီးတွေတချို့ကန်းထီရေကူးလျောက်ခဲ့ပြီးမြဲတချို့ပျောက်ဆုံးနေစေဖြစ်ကြောင်းနဲ့အခုထိတော့အမျိုးသမီး6ဦးနဲ့ကလေးငယ်3ဦးအပါအဝင်သေဆုံးသူ23ဦးရဲ့အလောင်းတွေကိုရှာဖွေရှိထားကြောင်းလည်းသူကပြောပါတယ်ညီနင်းဒီတာဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာပြည်ရင်းရေလမ်းနဲ့ခရီးသွားတဲ့သူအများအပြားရှိတာပါရေလမ်းကြောင်းအန္တရာယ်ကင်းရှင်းရေးစနစ်တွေအားနေတာကြောင့်ကရုသင်္ဘောနှိမ့်မြုပ်မှုတွေဖြစ်လေရှိပြီးနှစ်စဉ်လူပေါင်းရာနဲ့ချီပြီးတော့တည်ဆုံကြရပါတယ်ရှင် တော်ရရှင်များရှင်တင်းနယ်လာနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
ရခိုင်ပြည်နယ်ဆိုးရကနေရသေးတောင်မြို့နယ်ကြောက်တန်းကျေးရွာနေတဲ့ဘက်မှာနေမြေရှင်းလင်းရေးညွန်ကြားချက်ကိုပြန်လည်ရုပ်သိမ်းလိုက်တဲ့ဆိုပေမဲ့တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုတင်ဆက်ပေးပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကကြောက်တန်းကျေးရွာအုပ်စုအနီးတပ်မတော်ကစစ်စင်ရေးတွေဆင်နွှဲဖို့ရှိတဲ့အတွက်ဒေသခံတွေတင်းချောင်ဖို့ညွန်ကြားချက်ကိုပြန်လည်ရုပ်သိမ်းလိုက်ပေမဲ့လည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့ဒေသခံတွေနဲ့သက်ဆိုင်ရာဖွဲ့စည်းတွေကပြောပါတယ်။ကြည်တဲ့တောင်မြို့နယ်ကြောက်တန်းကျေးရွာနီးအောင်နာစီကျေးရွာဘက်မှာဒီကနေ့လဲတိုက်ပွဲတွေဖြစ်ပွားနေတယ်လို့ဒေသခံရွာသားတို့ကပြောပါတယ
်။တိုက်ပွဲကခုနဖြစ်တယ်။နောက်ပြင်းစစ်တော့ပြင်းစစ်သွားတယ်မတက်တော့။ဒီဖက်ကအောင်တန်းစီမှာရော်တဲ့အောင်ရော်နဲ့နီးတောင်ပေါ်မှာတိုက်ပွဲဖြစ်နေတာဟိုစင်ပြေနေကဒီနေ့ကြီးဆိုတော့ရေပေါ်မစကြော်ပေါ့။အောင်တန်းစီဘက်ကခုတတိအလောင်းတွေမကောက်တဲ့ဘူးတွေ့ရပဲ
။ဒီဖြစ်ပွားတဲ့တိုက်ပွဲကြောင့်ကျေးရွာကအိမ်တချို့နဲ့အိမ်မွေးတရိတ်ဆန်တွေမိလောင်ပြည့်စုံမှုရှိခဲ့တယ်လို့သူကဆက်ပြောပါတယ်
။အောင်တန်းစီရောမအိမ်နှလုံးမိလောင်တယ်။ကြောက်တဲ့မှာတော့၆ကောင်လည်းနဲ့ကြည့်မယ်လေ။ကြောက်တဲ့မှာအိမ်တလုံးထပ်ပြီးမိလောင်။ကြောက်တဲ့မှာတော့ရော်တဲ့တော့နေချင်းရှိတယ်လေထန်နေကြ။အောင်တန်းစီမှာတော့မရှိဘူးပေါ့
။ကြောက်တန်းကျေးရွာနီးတဲ့ဝိုက်မှာရခိုင်လက်နက်ကန်အဖွဲ့ဝင်းရောက်လှုပ်ရှားနေလို့တမရော်နဲ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းတမရော်ပြောခွေရဘူမကျုပ်စွန်မင်းထွန်းကပြောပါတယ်။
ဒီအခြေအနေတော့ကျွန်တော်မသိဘူး။ကြောက်တန်းဘက်မှာတော့ကျွန်တော်နှစ်ရက်ရှိပြီတိုက်ပွဲဖြစ်ပွားခဲ့တာရှိတယ်။အဲဒီနှစ်နေရာမှာဖြစ်ခဲ့တာရှိတယ်။25ရက်နေရာတစ်ပြေ28ရက်နေကဖြစ်ခဲ့တာရှိတယ်။အေဘက်ကတော့နည်းနည်းအင်အားများတယ်လို့ကျွန်တော်သိရှိထားပါတယ်။ကျွန်တော်ဘက်ကလည်းထိခိုက်ကြဆုံးမှုတွေရှိပါတယ်။ထုံးရွေရွာတက်နားလေးမှာဖြစ်ပွားခဲ့တာရှိတယ်။ဆက်ရနဲ့မိုင်းထောင်မိုင်းဆွဲတိုက်ခိုက်ခဲ့ရတယ်ရှိတယ်။
ရခိုင်လက်နက်ကန် AA ဖွဲ့ပြောခွေရခိုင်ဒုခကတော့ကြောက်တန်းကျေးရွာနေတဲ့ဝိုက်တိုက်ပွဲဖြစ်ပွားတာရှိနေပေမဲ့အသေးစိတ်အခြေအနေကိုမသိရှိသေးဘူးလို့ဆိုပါတယ်။ဒီရက်ပိုင်းတွင်တိုက်ပွဲဖြစ်ပွားတာနဲ့အတူဘုံပါကွဲမှုဖြစ်စဉ်တွေလည်းရှိခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကစစ်သွေးမြို့ရေချမ်းမြင့်ရွာနီးမှာဘုံတလုံးပတ်ကွဲခဲ့တယ်လို့မပတ်ကွဲသေးတဲ့ဘုံငါလုံးကိုတပ်မတော်မိုင်းရှင်းလင်းရေးဖွဲ့ကနေတတ်မဲ့ပြေလုခဲ့တယ်လို့ဗိုလ်မှူးချုပ်စွန်မင်းထွန်းကပြောပါတယ်။မနေ့ကမနေ့ပိုင်းမှာကြောက်တော်မြို့နယ်ကန်ဆောင်စစ်စည်ရေးဂိတ်မှာအေအေရခိုင်လက်နက်ကန်အမာခန်တူးကိုစီစစ်ဖမ်းဆီးရမိတယ်လို့တပ်မတော်ပြောခွေရဗိုလ်မှူးချုပ်စွန်မင်းထွန်းကပြောပါတယ
်။ကန်ဆောင်ဘက်မှာစစ်စည်ရေးဂိတ်မှာရင်မောင်းတယောက်နဲ့ပါလာတဲ့ရှင်ကိုဒီဦးထဲမှာမတူကတော့တလူအောက်ဝကြီးကမှနေတဲ့လူတယောက်ကတော့အေအေမာခန်တူးဖြစ်တယ်။အဲ့ဒါတော့တလူတို့စစ်စည်နေတာဖြစ်ပါတယ်ဗျ။
အေးမခံလို့ယူဆရတဲ့သူကိုစစ်ဆေးရမှာ၎င်းကင်ဆောင်ထားတဲ့ဖုံးတွင်ဖောက်ခွေရီမိုင်းပြုတ်လုတဲ့မှတ်တမ်းဓာတ်ပုံ၎င်းကိုယ်တိုင်ဖောက်ခွေရီရမှုကင်ဆောင်ထားတဲ့မှတ်တမ်းဓာတ်ပုံတွေအပေါဝကျေးရွာနီးထောင်လာတဲ့မိုင်းနဲ့မိုင်းထောင်နေရာပြ GPF မြေပုံညွန်းစကရင်ရှော့မှတ်တမ်းဓာတ်ပုံတွေကိုစစ်ဆေးတွေ့ရှိခဲ့လို့၎င်းကိုဆက်လက်စစ်ဆေးနေစေလို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ကန်ဆောင်စစ်ဆေးရေးဂိတ်မှာဖမ်းဆီးရမိတဲ့ဆိုတဲ့သူဟာအေးဖွဲ့ဝင်မဟုတ်နိုင်ဘူးလို့အေးပြောခွေရခိုင်ဒုခကပြောပါတယ်။
မြန်မာစစ်တပ်ကတော့သူတို့ဒီတာမန်အရသာတွေကိုဖမ်းဆီးပြီးတော့မှဒါအေအမာခံဆိုပြီးတော့ဒါအမေဆက်ဆွေးလေးရှိတဲ့ကိစ္စဖြစ်တယ်ဗျ။အဲကြောင့်မို့လို့အဲ့ဒီမှာဖမ်းမိတယ်ဆိုတာလည်းပဲဒါကျွန်တော်တို့လူလုံးဝမဖြစ်နိုင်ဘူးလို့ကျွန်တော်ကတော့အဲ့လိုပဲထင်တယ
်။ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့တိုက်ပွဲဖြစ်ပွားနေတဲ့အချိန်မှာရတိတောင်မြို့နယ်ကြောက်တန်းကျေးရွာနီးတစ်ဝိုက်ကိုတပ်မတော်ကနေမြေရှင်းလင်းရေးပြုလုပ်မှမို့ဒေသခံပြည်သူတွေတင်းချောင်ရဖို့ဒီကိုင်းပြည်နယ်ဆိုရဖွဲ့ကနေစွန်လ23ရက်နေ့မှာထုတ်ပြန်ခဲ့ပေမဲ့26ရက်နေ့နေ့စွဲမှာဒီညွန်ညားချက်ကိုပြန်လည်ရုပ်သိမ်းခဲ့ပါတယ်။ဒီညွန်ညားချက်ကိုပြန်လည်ရုပ်သိမ်းလိုက်တဲ့ဆိုပေမဲ့လည်းရသေးတောင်မြို့နယ်ကြောက်တန်းရွာပအဝင်းရင်ကရွာတွေရသေးတောင်မြို့နယ်ရှေးချမ်းပြင်ခေါင်ရွာဟောင်းပေါတော်ကြီးသုံးရွေရွာတဲ့သုံးရွေရွာဟောင်းကျင်းသာစတဲ့ရွာကရွာသားတွေဟာရသေးတောင်စစ်သွေးမြို့နယ်အနီးဝန်းကျင်ရွာတွေမှာစစ်ဘေးသိမ်းရှောင်နေရဆဲဖြစ်ပါတယ်။တပ်မတော်ကနေမြေရှင်းလင်းရေးစစ်ဆင်ရေးတွေဆင်နွှဲမဲ့အစီအစဉ်ပေါ်စိုးရင်ကြောင်းမြန်မာနိုင်ငံခြေဆိုင်အမေရိကန်၊ကနေဒါ၊ UK နဲ့ဩစတြေးလျနိုင်ငံတန်ယုံတွေကလည်းပြီးခဲ့တဲ့သတင်းပတ်ထဲမှာကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်။အမေရိကန်ခြေဆိုင်နိုင်ငံတကာဒုက္ခသည်ရေလှုပ်ရှားမှုအဖွဲ့ Refugee International ကလည်းနေမြေရှင်းလင်းရေးစစ်ဆင်ရေးတွေလုပ်ဖို့ချင်းချောင်းနေတဲ့လောက်ရအတွက်စိတ်အနှောက်အယှက်ဖြစ်ရကြောင်းဒီကနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ချင်းချောင်းမှုကြောင့်ရခိုင်တိုင်းဒေသအများစုဖြစ်တဲ့ထောင်ပေါင်းချီတဲ့ဒေသခံတွေထပ်ပြီးသိမ်းချောင်းခဲ့ရသလိုတာဝန်ခံမှုရှိအောင်နိုင်ငံတကာတိုင်းဝန်ကတောင်းဆိုဖို့ပြက်ကွက်မယ်ဆိုရင်နောက်ထပ်လည်းနေအိမ်စွန့်ခွာရအောင်မှဖြစ်ကြောင်းသတိပေးထားပါရယ်မြန်မာနိုင်ငံခြေဆိုင်ကုလသမဂ္ဂယုံကလည်းရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်လာနေတဲ့ပေါ်စိုးရင်ကြောင်းနဲ့အယက်သားတွေမတိခိုက်အောင်အရေးကြီးစီစဉ်ဖို့လည်းမနေ့ကကြေညာချက်ထုတ်ပြန်တိုက်တွန်းထားပါရယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါရယ်
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ကျွန်မဆူမပါရှင်။ကိုဗစ်ကပ်ဘေးသင်းတဲ့အချိန်မှာမြန်မာပြည်သူလူထုရဲ့စိုးရိမ်စရာလူမှုစီးပွားပေါ်ကလုံခြုံရေးအခြေအနေတွေကိုသုံးသပ်တင်ပြလိုက်တဲ့အရက်ဖတ်အဖွဲ့အစည်းတွေရဲ့အသံကိုစူးစီးတင်ပြပေးချင်ပါတယ်။ကမ္ဘာကယောဂကိုဗစ် -19 မြန်မာပြည်မှာပါကူးစက်ပြန့်ပွားမှုဖြစ်လာတဲ့အချိန်ဒီကပ်ဘေးကာလအတွင်းမှာမြန်မာနိုင်ငံဒေသအသီးသီးမှာရှိတဲ့ပြည်သူလူထုရဲ့ကျန်းမာရေးလူမှုဘဝအခြေအနေတွေဟာစိုးရိမ်စရာအနေအထားဖြစ်လာနေတယ်လို့ပြည်နယ်နဲ့တိုင်းဒေသကအရက်ဖက်အဖွဲ့အစည်းပေါင်း80ကျော်ကပြောဆိုလိုက်ပါတယ်။အာဏာပိုင်တွေရဲ့ယောဂကာကွယ်ရေးနဲ့ထိန်းချုပ်ရေးဆောင်ရွက်ချက်တွေနဲ့ပြည်သူတွေရဲ့တုံ့ပြန်သံတွေကိုစူးစီးပြီးတော့ကိုဗစ်ကပ်ဘေးကာလအတွင်းအရက်ဖက်အဖွဲ့အစည်းတွေရဲ့အသံများဆိုတဲ့အိတ်ဖွင့်ပေးစာဒီကနေ့ထုတ်ပြန်လိုက်တာပါ။ကိုဗစ်ကာလထဲမှာတော့အဓိကဆစ်ဘေးတင်ဒေတာကပြည်သူတွေရဲ့လုံခြုံရေးကြမှာရေးအခြေအနေကတော့အရက်ဖတ်အဖွဲ့အစည်းအလုံးရဲ့အစိုးရဆုံးအခြေအနေဖြစ်ပါတယ်လို့အရက်ဖတ်အဖွဲ့အစည်းတစ်ခုဖြစ်တဲ့ရှမ်းပြည်နယ်အခြေဆိုင်မြန်မာငြိမ်းချမ်းရေးနယ်လုံခြုံရေးသိပ္ပံကဒါရိုက်တာကိုဝင့်ထဲကောင်းမြတ်ကပြောပါတယ
်ဆစ်ပွဲကိစ္စပေါ့နော်ဆိုတော့အဲ့တစ်ချက်ကတော့ကျွန်တော်တို့ဒီအရက်ဖတ်အဖွဲ့အစည်းအလုံးကစိုးရိမ်နေတဲ့ကိစ္စဖြစ်တယ်ပေါ့နော်ကိုဗစ်ကာလမှာဆိုလို့ရှိရင်ဒီကမ္ဘာရဲ့ရက်ကောနိုင်ငံအသီးသီးကအားသုံးခွန်ဆိုင်ပေါ်ဒီကာကွယ်ရေးလုပ်ငန်းတွေလုံတောက်နေတဲ့အချိန်မှာကျွန်တော်တို့ဒီကတော့ဆစ်ပွဲတွေဖန်ပြီးနေတယ်ဆိုတဲ့ကိစ္စကလည်းကျွန်တော်အများကြီးစိုးရိမ်ချက်ရှိတဲ့ကိစ္စပေါ့နော်ပြည်ခိုင်မှာရောချင်းမှာရောကျွန်တော်အခုဆိုရင်ကျွန်တော်ရှမ်းပြည်နယ်ဆိုရှမ်းမြောက်မှာပေါ့နော်ဆိုတော့ကိုဗစ်ကတစ်ဖက်ကျွန်တော်ဆစ်ပွဲကတစ်ဖက်ဆိုတော့ပြည်သူလူထုမှာတကယ်ဒုက္ခများတယ်ဆိုတော့သူများတွေက stay at home နေရတဲ့အချိန်မှာကျွန်တော်တို့ကအိမ်ကိုပြစ်ပြီးတော့မှစစ်ပီးရတဲ့စစ်ပေးဒုက္ခတွေဖြစ်တာပေါ့နော်နောက်ဆက်တွဲသူတို့ဒီမှာဆိုရင်အလုံးလမ်းမဲ့ပြဿနာတွေလည်းရှိတယ်အခုကတော့ကိုဗစ်ဖြစ်တော့အဲ့ဒီတက်ဆိုင်ရာသူတို့အလုပ်သွားလုပ်တဲ့နိုင်ငံတွေမှာလည်းအလုပ်ကမရှိတော့ဘူးပေါ့နော်မရှိတော့သူတို့တွေကပြန်လာကြတယ်ဟိုဖြစ်စီကျင်တာတော့အစိုးရကိုအလုပ်လမ်းမဲ့ပြဿနာတွေအတွက်ပေါ့လူမှုစီးပွားဘဝတွေအတွက်ပေါ့ဘလို့ပုံစံမျိုးလေးနဲ့ planning ရှိမလဲပေါ့နော်ဆိုတော့new normal ကိုတောင်းမယ်ဆိုလို့ရှိရင်အဲ new normal မှာပေါ့ကျွန်တော်အစိုးရအနေနဲ့အစီအစဉ်တရက်ချမှတ်ပြီးတော့မှလှုပ်ဆောင်စေချင်တာပေါ့နော
် COVID-19 ကပ်ဘေးတင်းတဲ့ကာလမှာဆစ်ဖြစ်နေတဲ့ဒေသတွေမှာလုံခြုံရေးအကြောင်းပြ internet ဖြတ်တောက်တဲ့ကိစ္စကလည်းနိုင်ငံသားတို့ရဲ့သတင်းချက်လက်ရယူခွင့်အခြေခံလူခွေရေးကိုအကြီးမားဆုံးချိုးဖောက်မှုဖြစ်ရက်ဖက်အဖွဲ့အစည်းတွေဘက်ကရှုမြင်ကြောင်းဆက်ပြောပြပါတယ
်ဆစ်ပွဲဖြစ်နေလို့ဆိုပြီးတော့ right to information ပေါ့သတင်းချက်လက်ရပိုင်ခွင့်ကိုချိုးဖောက်တာကပုံမှန်အချိန်မှာတော့မသိလျော်တဲ့ကိစ္စဖြစ်ပါတယ်ဆိုတော့ COVID လို့ကိစ္စဖြစ်တဲ့အချိန်မှာပုံပြီးတော့မှမသိလျော်ဘူးပေါ့နော်စစ်ပွဲဖြစ်တဲ့ကျွန်တော်တို့လူတည်ဆုံးမှုတွေရှိရဲနေ့စဉ်တိုင်ရန်ရတာတွေရှိတယ်နေ့စဉ်ကျွန်တော်တို့ဒီပေါ်တာဆွဲခံရတဲ့ကိစ္စတွေဖြစ်တယ်ဆိုတော့ပြည်သူလူထုအနေနဲ့စတဲ့အချက်လက်ကိုမရတဲ့အချိန်မှာဘလောက်များဟိုခံစားနေရမလို့တော့အဲဒီဟိုအိုးအရင်တော့ကျွန်တော်ဒီရှမ်းပြည်တို့ပြည်သူ့မှာဖြစ်ခဲ့တဲ့ဒီချက်လေးချက်လို့ကိစ္စမျိုးကိုသွားမြင်နေပေါ့နော်ဆိုတော့ပြည်သူလူထုကိုတနည်းတစ်ပုံအများကြီးကျွန်တော်တို့ထိခိုက်တဲ့ကိစ္စမျိုးတွေဖြစ်တယ်ပေါ့နော်ဆိုတော့ဒါတွေမဖြစ်အောင်တားဆီးပေးဖို့အစိုးရမှာတာဝန်လုံးလုံးလေးလေးကိုရှိတယ်ကျွန်တော်တို့အနေနဲ့မြင်နေပေါ့နော်ဒါပေမဲ့ဒီအခွင့်အရေးကိုလုပ်နေတဲ့လူတွေတော့ဖမ်းနေရဆိုတဲ့ဟာကတော့တကယ်ကိုဟိုလူခွင့်ရချိုးဖောက်မှုပေါ်မှာဆက်စစ်ပြီးတော့ဟိုလူခွင့်ရချိုးဖောက်နေရမျိုးကြီးရှိနေတယ်လို့ကျွန်တော်အနေနဲ့တော့သုံးသပ်မိပါတယ်ဗ
ျဒီလိုကိုဗစ်ကာလပြည်သူလူထုရင်ဆိုင်နေရတဲ့အခက်အခဲတွေပြည်သူလူထုရဲ့အသံတွေကိုစူးစီးတင်ပြပေးတဲ့အရက်ဖတ်အဖွဲ့အစည်းတွေရဲ့တောင်းဆိုတင်ပြအကြံပြုချက်တွေကိုသက်ဆိုင်ရာကအလေးနဲ့ထားဆောင်ရွက်ပေးဖို့ကိုလည်းအရက်ဖတ်အဖွဲ့အစည်း Community Response Group က Program Manager ကိုသတို့အောင်ကတိုက်တွန်းပါတယ
်ဒီလူတွေအသံပေါ့နော်ဒီကိုဗစ်ကာလမှာဒီလိုဒီအထောက်ရန်နေရာဘက်တွေကအမိန့်တွေထောက်ကြချက်တွေဒီကိုဗစ်ကိုတုံ့ပြန်တဲ့နေရာမှာဒီပြည်သူတွေအသံကဆောင်ရမနေဆိုရတဲ့ပုံစံသားကျွန်တော်တို့ဒီမှာအချက်လက်တွေဆိုတော့ကြောက်တယ်ကြာ။တောက်လျှောက်ဇူးနေခဲ့ကြပြီးတော့အကြံပေးချက်တွေကိုကျွန်တော်တို့လုပ်ပြီးတော့ကျွန်တော်တို့ပုံချင်းဖြစ်ပါတယ်ကြာ။ဒါတွေပြီးကျွန်တော်တို့တကယ်ဒီချင်းကပြည်သူရဲ့အဆန်ကိုချင်းဆက်စီရဲ့အတွက်ကျွန်တော်တံမျိုးလေးတွေကိုကျွန်တော်တို့အကြံပြုချက်တွေကိုတက်ဆိုင်ရာတာဝန်အကောင့်ထဲပို့ပြီးတဲ့အုပ်ချုပ်ရေးရန်တရားနေပြီးတော့ဒါအပြစ်မှတ်ပြုပြီးတော့ဒါမျိုးတွေကိုအမြန်ဆုံးအကောင့်ထဲပို့ပြီးသွားလို့ကျွန်တော်ပြောချင်ပါတယ်။နောက်ပိုင်းကျွန်တော်တို့ဒီအတားအဆီးတွေမရှိဘူးဆိုတော့သူတို့ကပြုပြင်တော့ပြီးတော့မှပြည်သူနိုင်ငံတကာလည်းအနေအထားရှိပါသေးတယ်။
မြန်မာနိုင်ငံတွင်းကပ်ဘေးတင့်အချိန်မှာအစိုးရအဖွဲ့တွေဘက်ကအစီအမံတွေကိုစနစ်တကျဆောင်ရွက်နိုင်မှုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံတော်တမရတက်မတော်ကာကွယ်ဦးစီးချုပ်အပါအဝင်ပြည်နယ်နဲ့တိုင်းဝန်ကြီးချုပ်တွေစီကိုအကြံပြုစာတွေပေးပို့သွားမှာဖြစ်တယ်လို့ဒီအကြံပြုချက်တွေကိုအမြန်ဆုံးအကောင့်ထဲပို့ဖို့ကိုလည်းအရက်ဖတ်အဖွဲ့အစည်းတွေဘက်ကမျှော်လင့်နေကြကြောင်းပါရှင်ကျွန်မဆူမမ
ဇူလိုင်လကုန်ပိုင်းလောက်မှာအခြေခံပညာကျောင်းတွေပြန်ဖွင့်တဲ့အခါအဆင်ပြေဖြစ်အောင်ကြိုးပမ်းနေတဲ့အခြေအနေတွေကိုပြောပြပေးပါမယ်ကျွန်မအင်တနာထွန်းပါCOVID-19 ကပ်ရောဂါကြောင့်အခြေခံပညာကျောင်းတွေကိုတလကျော်နောက်ကျပြီးဇူလိုင်လ22ရက်နေ့မှာပြန်ဖွင့်တဲ့အခါကျန်းမာရေးအတွက်စိုးရိမ်မှုတွေရှိနေကြပေမဲ့ကျူတင်ကာကွယ်ရေးအစီအမံတွေချမှတ်ဆောင်ရွက်နေတယ်လို့တာဝန်ရှိသူတွေကပြောပါရယ် ကျမယူဝင်ကြီးဌာနရဲ့တတ်မှတ်ချက်တွေနဲ့အညီကြိုတင်ပြင်ဆင်နိုင်ဖို့ကိုကျောင်းတိုင်းကိုညွှန်ကြားထားပြီးဖြစ်တယ်လို့ကျောင်းသားတွေနဲ့ပညာရေးဝန်ထမ်းတွေကိုထောက်ပံ့ပေးဖို့ကျမယူအတွက်အကာအကွယ်ပစ္စည်းတွေကိုလည်းပြင်ဆင်ထားပြီးဖြစ်တယ်လို့အခြေခံပညာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတင်မောင်ဝင်းကပြောပါရယ
်ကိုဗစ်ကာလအထူးအနေနဲ့ကျွန်တော်တို့ကကျောင်းသူကျောင်းသား9သန်း9သိန်းနဲ့ဆက်ဆံမှ4သိန်းခွဲနဲ့ရုံးဝန်ထမ်းတွေပေါင်းရင်10သန်းခွဲလောက်ရှိပါအဲ10သန်းခွဲကိုလည်းပဲတယောက်ကိုဝန်မစနှစ်ခုနဲ့21သန်းအခုလက်တော်မှာကျွန်တော်ဖြန့်ဝေနေပါပြီအခမဲ့ဖြန့်ဝေတာနောက်တစ်ခါတယောက်ကို face sheet တစ်ခုနဲ့တော့ဆယ်ဆန်းကိုကျွန်တော်တနင်္ဂနွေလုံးဖြန့်ဝေနေပါတယ်နောက် infrared thermometer လည်းပဲကျောင်းသားတွေဟာရှိတဲ့ကျောင်းကိုတရားအောက်ရှိတဲ့ကျောင်းကိုတစ်ခု900အောက်ကိုနှစ်ခု1000အောက်ကို3ခုနဲ့1000တက်ကိုကျွန်တော်5ခုကျွန်တော်တို့ဖြန့်ဝေဖို့အတွက် infrared thermometer 9000ကျော်ကိုလည်းပဲကျွန်တော်တို့စီစဉ်ဆောင်ရွက်နေပါတယ်ဒါကတော့ကျွန်တော်တို့ရဲ့ပြင်ဆင်ဆောင်ရွက်မှုခြေလေးပေါ့
ကျမရေးဝင်ကြီးဌာနရဲ့လမ်းညွှန်ချက်တွေနဲ့အညီကျောင်းသားတွေတယောက်နဲ့တယောက်6ပေအကွာမှာနေကြဖို့အပါအဝင်ကျောင်းသားတွေကျောင်းသားမိဖတွေနဲ့ဆရာဆရာမတွေလိုက်နာရမယ့်ဆောင်ရမ်းရှောင်ရမ်းကိစ္စတွေကိုအတိပေးထားတယ်လို့လည်းပြောပါရယ်ခါတိုင်းနှစ်ထက်စာသင်ရဲ့နယ်ပြီးသင်ခန်းစာတွေရှော့ချထားရတဲ့အတွက်သင်ကြားမှုအပိုင်းတွေကိုပြင်ဆင်ထားတယ်လို့ဒေါက်တာတင်မောင်ဝင်းကပြောပါရယ
်သင်ရိုးလျှော့တာကြတော့ကျွန်တော်ကစဖွင့်ကြတယ်ကိုကထက်တန်းစင်မှာ52ရက်ကျွန်တော်နောက်ကြပြီးဖွင့်ရတယ်အစူပါစာတင်ဘက်ကလည်း29ပါပဲရှိတော့မယ်။နောက်ကျောင်းသူကျောင်းသားဦးရေဆရာဦးရေစာသင်ကုန်စာသင်ခန်းဦးရေနဲ့ဆိုလို့ရှိရင်ကျွန်တော်တို့တခန်းကိုလူ20ပဲထားမှာဖြစ်တဲ့ခါကျတော့ဆက်ဆံမတွေလည်းပူပြီးဒိုလာမယ်။ဒိုလာတဲ့အရေကျွန်တော်တို့ကဖြည့်ဆည်းဖို့လည်းလုပ်ထားတယ်။နောက်တစ်ခါကျောင်းတွေကိုပုံစံလေးမျိုးပုံမှန်ဖွင့်တဲ့ကျောင်းရှိမယ်။တပတ်ခြားရှိမယ်။တပတ်ခြားနဲ့တုတ်တဲ့ရှိမယ်။တပတ်ခြားနဲ့တုတ်တဲ့3ရက်တင်ရှိမယ်ဆိုပြီးတော့ဒီမျိုးခွဲတဲ့အခါမှာအများစုကတော့အလေကောင်တစ်ခုတည်းမှပါတဲ့ကြောင့်မို့ကျွန်တော်တို့စာသင်နဲ့ခွင့်လမ်းက50ကျော်လုံးမရမဲ့တဲ့ကြောင့်မို့သင်ရိုးညွှန်းနှန်းကိုလည်း50ရာခိုင်နှုန်းသာသာတော့ပဲကျွန်တော်တို့ကြားထားတာရှိပါတယ
်။သင်ရိုးရဲ့85ရာခိုင်နှုန်းကနေ80ရာခိုင်နှုန်းလောက်ကိုကျောင်းမှသင်ပြီးကျန်တဲ့20 25ရာခိုင်နှုန်းကိုအိမ်ကနေလောက်ရတဲ့ပုံစံမျိုးဆောင်ရွက်သွားမယ်လို့ဆိုပါတယ်။ကျောင်းသားမိဘတွေအနေနဲ့ကတော့ဒီလိုကိုဗစ်ကာလမှာကလေးတွေကျောင်းပို့ဖို့ကိုစိုးရိမ်မှုတွေရှိနေကြပါတယ်။မူလာတန်းနဲ့အလယ်တန်းကလေးတွေရဲ့မိခင်တော်ခင်တန်းမင်းကသူ့ရဲ့စိုးရိမ်မှုနဲ့သဘောထားကိုအခုလိုပြောပြပါရယ်
။စိုးရိမ်မှုတော့ရှိတာပေါ့ဒါပေမဲ့လည်းပညာရေးဆိုတော့လည်းမထလို့ကလည်းမဖြစ်အစိုးရလည်းပြန်ဖွင့်နေဆိုတော့ရှင်ထားရတာပေါ့အမြဲတမ်းဂရုအတစိုက်နေရတာပေါ့အလုံးဝစိတ်ချလို့တော့မရသေးဘူးပေါ့ကလေးတွေပဲဖြစ်လူကြီးတွေပဲဖြစ်ပေါ့သမီးရဲ့အရင်အရင်တော့လိုမျိုးပေါ့ဟိုတော့ရင်နီနီပူပူကကမနီပေါ့အဲ့လိုတော့မှားထားတယ်
ကိုဗစ်ကာလမှာကျောင်းတွေပြန်ဖွင့်တဲ့ဆိုပေမဲ့ကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်တွေအတိုင်းအတိအကျပြင်ဆင်ထားတာကြောင့်မိဘတွေအနေနဲ့စိုးရိမ်မနေပဲကုသရောဂါကာကွယ်နိုင်ဖို့ကိုပူပေါင်းဆောင်ရွက်ကြဖို့အခြေခံပညာဦးစီးဌာနကတိုက်တွန်းထားပါရဲ့ရှင်။ကျွန်မအင်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
VOA ရဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးစာရေးခြင်းနဲ့ VOA ကနေမြစ်တာဒေလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလည်ရဘဝမှာတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတယ်ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းလိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ email ရေးပို့မယ်ဆိုရင်လည်း email လိပ်စာက bemis@voanews.com ဖြစ်ပါတယ
်။အားရောက်အိန္ဒိယနိုင်ငံသားတွေကိုပြန်လည်ခေါ်ဆောင်မဲ့လေယာဉ်ဟာလာမဲ့ဇူလိုင်၄ရက်နေ့မှာရန်ကုန်၊လက္ခဏာ၊နယူးဒေလီပြည်ဆွေးမှာတည်ကြပါမယ်။အဲ့ဒီလေယာဉ်နဲ့မြန်မာနိုင်ငံသားတွေပြန်လိုက်နိုင်မှုကတော့မတည်ကြသေးပါဘူး။ဒီကြောင်းကိုကျွန်မစုစုကတင်ဆက်ပေးပါမယ်ရှင်။အဲအိန္ဒိယလေကြောင်းလိုင်းနဲ့ဇူလိုင်၄ရက်နေ့မှာရန်ကုန်ကနေအိန္ဒိယနိုင်ငံသားတွေကိုပြန်လည်ခေါ်ဆောင်မှုအစီအစဉ်ရှိနေပြီးအဲ့ဒီလေရင်နဲ့ပဲနယူးဒေလီကနေတဆင့်မိခင်နိုင်ငံကိုပြန်လာဖို့မြန်မာနိုင်ငံသားတွေမျှော်လင့်နေကြတာပါဒီလေရင်နဲ့ပြန်လိုက်နိုင်မှုအတွက်နယူးဒေလီမှာရှိတဲ့မြန်မာတန်ယုံရဲ့ထောက်ခံစာကိုတောင်းယူနေကြပြီးလေရင်လက်မှတ်ဝယ်ယူဖို့အတွက်ဆောင်လိုက်နေကြတယ်လို့မွန်ပိုင်းမြို့မှာရောက်နေတဲ့ကိုအောင်မျိုးထက်ကပြောပါတယ
်အဲအိန္ဒိယဒီရန်ကုန်ရုံးကနေတော့သူတို့ဒီအိန္ဒိယဘက်ကအဖြစ်ကိုခဏဆောင်ပေးပါလို့ပြောထားတယ်ဒီလေလက်မကတော့ရဖို့များပါတယ်ဒါပေမဲ့လောလောဆယ်အခုထိတော့ဝယ်လို့တော့မရသေးဘူးစောင့်ဆိုင်းတော့မှပဲအဲတခုစိုးရိမ်တာသူတို့ကလေလက်မကိုဘယ်တော့မှရောင်းပေးမလဲမသိဘူးပေါ့နော်တကယ်လို့အနာဂတ်မှာရောင်းပေးမယ်ဆိုလို့ရှိရင်ကျွန်တော်တို့ကကြတော့ဒီမွန်ပိုင်းကနေဒေးလီကိုလာမှာဆိုတော့ဈာထဲမှာစီစဉ်စရာရှိရာလေးတွေရှိသေးတယ်ခင်ဗျာဒီတမောဘွားစင်ဖို့စာရွက်စာတမ်းနေနောက်ပြီးတော့ဒီမွန်ပိုင်းတူဒေးလီဖလိုက်ကဘယ်တော့ရှိလဲလည်းမသိဘူးပေါ့နော်အဲ့လိုမျိုးအစင်ပြေပါမလားပေါ့အနာကမှရောင်းမယ်ဆိုလို့ရှိရင် အဲ့ဒါတခုတော့နည်းနည်းတော့စိတ်ပူမိတယ
်အိန္ဒိယရောက်မြန်မာနိုင်ငံသားတွေကိုမေလအတွင်းမှာကယ်ဆယ်ရေးလည်ရင်စီစဉ်ပြီးပြန်လည်ခေါ်ဆောင်ခဲ့တာ၃ချိန်မြောက်ရှိခဲ့ပါပြီနေရပြန်နိုင်မှုအတွက်အခုထပ်ပြီးစီရင်ပေးထားတဲ့မြန်မာနိုင်ငံသားအရေအတွက်ကိုတော့ပြောလို့မရသေးပေမဲ့ဒီကြောင်းလိုင်းရှိခဲ့ရင်လက်မှတ်ဝယ်ယူနိုင်မှုအတွက်ထောက်ခံစာထုတ်ပေးနေတယ်လို့ New Daily မြန်မာတန်ရုံးကိုဆက်သွယ်ရမှာအခုလိုပြောပါတယ်
ကျမတို့ကလေဆက်သွယ်လာသမျှမြန်မာနိုင်ငံသားတွေလေလက်မှတ်ဝယ်ဖို့အတွက်ကိုတော့ဒီကြောင်းလိုင်းကိုထောက်ခံစာလေးတွေပေါ့နော်ထုတ်ပေးနေပါတယ်ဟုတ်ကဲ့
မြန်မာအစိုးရရဲ့ COVID-19 ကာကွယ်ထိန်းချုပ်ရေးနဲ့ဆက်စပ်တဲ့ကြိုတင်ကာကွယ်ရေးဆိုင်ရာကန့်သတ်ချက်တွေကိုဇူလိုင်လကုန်အထိတိုးမြှင့်သတ်မှတ်တဲ့အထက်မှာပြည်ဝင်ဝင်ယာယီကန့်သတ်တဲ့အစီအမံတွေအားလုံးပါဝင်နေပါတယ်။ဒါပေမဲ့ကယ်ဆယ်ရေးလေယာဉ်နဲ့အထူးလေယာဉ်အစီအစဉ်တွေရှိနေသေးလို့ပြည်တွင်းကိုဝင်ရောက်မဲ့သူတွေဟာ COVID နဲ့ပတ်သက်တဲ့ညွှန်ကြားချက်တွေကိုလိုက်နာရမယ်လို့ဖော်ပြထားပါတယ်။ပြည်ပရောက်မြန်မာနိုင်ငံသားတွေကိုကယ်ဆယ်ရေးလေယာဉ်နဲ့ပြန်လည်ခေါ်ယူဖို့ဆောင်ရွက်ပေးနေတဲ့ကောင်စီရေးရနဲ့ဥပဒေရေးရဦးစီးဌာနကညွှန်ကြားမှုဦးအောင်ကျော်ဆန်းကလည်း VOA ကိုခုလိုဖြေကြားထားပါတယ်
။လေယာဉ်တွေကတော့ flight ရှိတာတော့တိတ်ကြတယ်။တိတ်ကြတာတော့ဒီဘက် site ကတော့ရန်ကုန်မှာရှိတဲ့အင်ဂျင်နိုင်ငံတွေအဓိကပြန်ခေါ်ဖို့အဲ့ဒီမှာမှကျွန်တော်တို့ဟိုဘက်ကအလာမှာမြန်မာနိုင်ငံသားများခေါ်ဆောင်နိုင်ရမလားဆိုတဲ့အားမျိုးကိုစဉ်းစားကြရတယ်ခင်ဗျာ။ဒါပေမဲ့ကျွန်တော်တို့ရှိမှာတော့ခုနပြန်လာမယ့်အရေးအတွက်တော့ပြန်လာခြင်းဖို့ပိုင်းဆိုပြတာတော့ဘာလို့လဲမရှိသားသေးပါဘူးဒီနေ့အထိပေါ့နော်။
အိန္ဒိယနိုင်ငံမှာဒီကနေ့နေ့တစ်ဝက်စီးရင်တွေအများစုပိုးရိပ်လူနာ9သိန်းကျော်ရှိထားပြီးသေဆုံးသူကတော့ 1,000 ကျော်ရှိသွားပါပြီ။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့နေတာပါ
။ထိုင်းနိုင်ငံမှာ COVID-19 ကပ်ရောဂါထိန်းချုပ်ရေးအရေးပေါ်ကာလကိုနောက်ထပ်တစ်လသက်တမ်းတိုးလိုက်တဲ့အတွက်မြန်မာနိုင်ငံရဲ့နေဆက်အဝင်ထွက်တွေမှာကန့်သတ်မှုတွေဆက်ရှိနေဦးမှာဖြစ်တဲ့အကြောင်းတင်ဆက်ပေးလိုပါရစေ။ကျမမအေးမှာပါရှင်။ထိုင်းဝန်ကြီးချုပ်ပရာယုတ်ကျန်အိုချာဥက္ကဋ္ဌဖြင့်ဥဆောင်ကျင်းပခဲ့တဲ့ကူးစက်ရောဂါတိုက်ဖျက်ကာကွယ်ရေးစီမံခန့်ခွဲဘုတ်ဌာနအစည်းအဝေးမှာအရေးပေါ်ကာလကိုနောက်ထပ်တစ်လသက်တမ်းတိုးဖို့အတွက်ဒီကနေ့ပဲဆုံးဖြတ်လိုက်တာပါအစည်းအဝေးမှာတော့နေဆက်ဒေသတွေမှာဝင်ထွက်သွားလာမှုတွေနဲ့ပတ်သက်လို့လည်းဆွေးနွေးခဲ့ကြပါတယ်ဒါပေမဲ့လည်းနှစ်နိုင်ငံနေဆက်ကကျန်းမာရေးဌာနတွေကခွင့်မပြုသေးတဲ့အတွက်ကူးလူဆက်ဆံနိုင်ဥမာမဟုတ်သေးဘူးဆိုပြီးကရင်ပြည်နယ်မြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပါတယ်
လုံးဝအခွင့်အရေးတော့ခက်လာပါမှာဟိုဘက်ဒီဘက်ဆက်ရုံနေခွင့်တော့အလုပ်သမားတွေတွားရင်းလာရေတော့ခက်ခဲရှိနေကြတာပါဟုတ်အဲကျွန်တော်တို့ကလည်းဒီလိုပဲ15ရက်တူခါပါမှာ9လ15ရက်9လတိဆက်ပြီးတော့ဟိုထက်15ရက်ထက်တူခါရတယ်ဟုတ်နေဆက်ပေါ်ဘောလာပတ်သေးဖို့ကမနိုင်ငံလုံးကကျမရေးဌာနရဲ့သဘောမတူဘူးမှာတကယ်လို့သူကကူးမယ်ဆိုရင်ကူးပဲကူးပြီးရင်တော့ပြန်ဝင်မယ်ဆိုရင်ကွာနေရမှာဖြစ်နေတာ
ဟုတ်ကဲ့
မနိုင်ငံလုံးမှာဖြစ်နေမှာဒါတော့တရှိအချိန်ကြီးကဒီကုဘတင်းချုပ်ရေးအတွက်အတွက်လိုအပ်တဲ့အတွက်ဒီကနေ့မှာဆက်ပြီးလုပ်နေတော့ခင်ဗျာ
ဒီကနေ့မှာပဲထိုင်းနိုင်ငံကဆောက်ရှောက်ရေးခရီးမှာရှိနေကြတဲ့မြန်မာနိုင်ငံကလူကုန်မှုခံရသူ80ကျော်ကိုလည်းမြန်မာအာဏာပိုင်တွေလက်ထဲဒီကနေ့ပဲလွှဲပြောင်းပေးခဲ့တာပါဒီလူတွေကိုတော့မြောက်ဝတီခရိုင်အတွင်းကတီးခြားစောင့်ကြည့်ရေးစင်တာတွေမှာယာယီနေရာချထားမယ်လို့လည်းဦးတည်ဆောင်ကပြောပါတယ
်ဒီနေ့တော့ကျွန်တော်တို့ဟိုဘက်မှာတို့ဆောက်ရှောက်ရေးခရီးဟာပေါ့ဆက်တာမှာရှိနေတဲ့အဲကျွန်တော်တို့မြန်မာနိုင်ငံသားပေါ့လူမန်ခိုးတော့မလူကုန်ကူခံရတဲ့သူပေါ့အဲပထမတော့89ဦးလဲပေါ့အဲတကယ်တော့အချင်းကတော့၄ဦးကတကယ်တရားရုံးတက်ပြီးပြည်ရရှိတယ်တော့ဆိုတော့ဒီ85ဦးဒီနေ့လွှတ်ပြတာရှိတယ်မှာလွှတ်လိုက်ပြီခင်ဗျကျွန်တော်နမန်းတို့ဆုတ်ပြီး7နှစ်မှာကျွန်တော်တို့ဘက်ကရောက်တယ်ခင်ဗျအဲကျွန်တော်တို့ကတော့ဒီအတန်းထဲလို့အဆင်မပြေဘူးကျွန်တော်ကတော့ကွာနင်းမချက်တယ်ထားအောင်မှာပါအကြကွန်ဒင်းထားမှာပေါ့မှာကျွန်တော်တို့အရင်မလေးရနဲ့ပဲထားတယ်လို့ပေါ့ဒီကဖန်တီးထားပြီးတော့ကျွန်တော်စိတ်ချပြီဆိုမှကျွန်တော်ဒီစိတ်ဆက်ဆက်ရံဒီနေ့တိုင်းလို့ဆက်ပြေပြီးအောင်ခင်ဗျာ
တိဆုံးသူ58ယောက်အပါဝင်ကူးစက်သူ3000ကျော်ရှိနေတဲ့ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ9ယောက်ကိုဒီကနေ့ပဲထပ်မံအတည်ပြုခဲ့ပါတယ်ဒါပေမဲ့လည်းရောဂါကူးစက်သူတွေဟာပြည်ပကပြန်လာသူတွေဖြစ်ကြတဲ့အတွက်ပြည်တွင်းမှာကူးစက်သူမတွေ့တာ35ရက်ရှိသွားပါပြီဒီအတွက်ဇူလိုင်လ10ရက်နေ့ကနေစတင်ပြီးပြောပြရေးလုပ်ငန်းတွေနဲ့ပြပခီးသွားတချို့ကိုဝင်ခွင့်ပြုဖို့အပါအဝင်အကန့်အသတ်တွေကိုတဖြည်းဖြည်းလျှော့ပေးဖို့ကိုလည်းစီစဉ်နေပါတယ်။ကျမမအေးအေးမှထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ
။ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာVOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာဇူလကစတင်ပြီးတော့ရုံးတွေပြန်ဖွင့်ခွင့်ပြုလိုက်တယ်လို့လှုပ်လှုပ်ကြိုင်နေကြတဲ့ပြည်သူအများစုကလည်းပုံမှန်တိုင်းရုံးထက်ရုံးစင်နေထားနဲ့သွာလာနေကြပါပြီ။အစိုးရအနေနဲ့ပြင်ထွက်သွာလာနေတဲ့သူတွေကို max step ဖို့လက်စေးဖို့လူတဦးနဲ့တူ6ပေအကွာကနေပြောဆိုဆက်ဆံကြဖို့အသိပညာပေးလုပ်ငန်းတွေကိုဆက်လက်လုပ်ကြိုင်နေဆဲဖြစ်ပါတယ်။ဒီသူတွေနေနေလဲဘလို့တုံ့ပြန်ကြသလဲဆိုတာကိုကြည့်ကြရအောင်ပါမတ်လ23ရက်နေ့ကစတင်ပြီးတော့မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေကိုတွေ့ရှိပြီးတဲ့နောက်မှာတော့အစိုးရကရောဂါပြန့်ပွားမှုထိန်းချုပ်ရေးလုပ်ငန်းစဉ်တွေကိုဆောင်ရွက်ခဲ့ပါတယ်ပြည်သူများစုကလည်းအိမ်ထဲမှာနေထိုင်ကြဖို့လုပ်ငန်းဝင်တွေမှာအိမ်ကနေလုပ်ဆောင်ကြဖို့ညွှန်ကြားချက်တွေကိုထုတ်ပြန်တဲ့အတိုင်းလိုက်နာဆောင်ရွက်ခဲ့ကြပါတယ်။လက်ရှိအခြေအနေမှာတော့ COVID-19 ကိုတားဆီးကာကွယ်ရေးနဲ့ပတ်သက်ပြီးတော့ကန့်သက်ချက်တွေရှိနေသေးတဲ့အတွက်စီးပွားရေးလုပ်ငန်းတွေကိုတော့ထိခိုက်မှုတွေရှိနေဆဲဖြစ်တယ်လို့သိရပါတယ်။ကုမ္ပဏီဝန်ထမ်းဖြစ်သူကိုကျော်စင်ကိုကလည်းကိုဗစ်ကြောင့်လုပ်ငန်းပုံစံတွေပြောင်းလဲသွားပေမဲ့ပုံမှန်လုပ်ငန်းတွေလည်းပတ်နိုင်အောင်ကြိုးစားနေရတာတွေ့မြင်သလိုကျန်းမာရေးဆိုင်ရာလက်ညွန်ချက်တွေကိုလည်းလုပ်ငန်းရှင်တွေအနေနဲ့ရောဝန်ထမ်းတွေအားလုံးကပါလိုက်နာနေတယ်လို့သူအမြင်ကိုပြောပါသေးတယ
်။အလုပ်တောင်ပုံမှန်တော့လုပ်တော့လုပ်နေရပြဒါပေမဲ့အရင်အားတဲ့ဆာတော့ကျော်အလုပ်ချိန်ကတော့နည်းနည်းပြောင်းသွားပါပဲ။ဟုတ်အလုပ်ချိန်အရင်အားတော့ကျွန်တော်တို့ညနေပိုင်းကိုမနက်၈ခုထပ်ပြီးညနေပိုင်းကို၄နာရီခွဲမှဝေးတဲ့ရတယ်ခင်ဗျ။အခုကတော့ကျွန်တော်ကုမ္ပဏီပိုင်ရှယ်လုပ်ပေးထားတော့ဒီ၄နာရီခွဲအထိမလုံးရပဲနဲ့၂နာရီခွဲဝေးသိမ့်ပြီးရှုံး၃နာရီထိုးအရောက်ပြန်ရပါတယ်ဗျ။ကျွန်တော်ဒီ mask ဆိုလို့ရှိရင်သူဟိုကတရက်ကိုတစ်ခုပုံမှန်ပေးပါရဗျ။ပြီးတော့ face cover တွေထုတ်ပေးထားပါတယ်ခင်ဗျ။ပြီးတော့ hand gel ဆိုရယ်သူဟိုလိုတလောက်တော့ကျွန်တော်ဘူးလေးတွေနဲ့ထုတ်ပေးထားပါတယ်။ mask ရောပုံမှန်တော့တက်ထားပါတယ်။ဒါပေမဲ့ face cover အရန်လူချုပ်လူသွားလူလာများတဲ့နေရာတော့ဘာလို့ဆိုတော့ face cover ပါတက်ပါတယ်။
လက်ရှိအခြေအနေမှာတော့မတ်လကနေလီလာအတွင်းမှာယောဂကူးစက်ခံရသူပေါင်း300နီးပါးခန့်ရှိလာခဲ့ပေမဲ့သေဆုံးသူ6ဦးခန့်သာရှိတဲ့အတွက်အစိုးရရဲ့ထိန်းချုပ်မှုနဲ့စီမံခန့်ခွဲမှုကိုကောင်းမွန်တယ်လို့ပြည်သူတွေကယူဆကြပါတယ်မြန်မာနိုင်ငံမှာ COVID-19 ကူးစက်မှုကိုထိန်းချုပ်နိုင်တဲ့အနေအထားမျိုးရှိနေတယ်ယူဆမိတယ်လို့ရန်ကုန်မြို့ကတက္ကသိုလ်ကျောင်းသူတူဖြစ်တဲ့မတ်တရာစောမင်းကသူ့အမြင်ကိုပြောပါတယ်
အစိုးရအနေနဲ့လည်းအများကြီးလှုပ်ပေးရဲ့အတွက်လည်းကျေးဇူးတင်ပါတယ်။ကိုဗစ်နဲ့ပတ်သက်ပြီးတော့ကျောင်းမှာတော့အများကြီးလှုပ်ပေးပါတယ်။ပါချုပ်ကြီးကတော့ဟိုကျောင်းထဲမှာရှိရဲ့လုံခြုံရေးမှန်သမျှကိုလည်းစံနေစီလည်းတူပေးရဲ့ပြီးတော့ကိုဗစ်နဲ့ပတ်သက်တဲ့ဟောပြောပွဲတွေပြီးတော့လက်ကိုဘလို့ဆေးရတာလည်းပြီးတော့ဆရာမတွေကိုလည်းတင်အချာလေးကိုတင်ကြားပို့ချနေလို့ကြားပါရှင်။ဒီမှာတို့ခန်းထဲမှာဆိုရင်လည်းလူတွေကအယောက50လောက်စတင်ရဆိုတော့အခန်းကတော့အဲ့လောက်ထိမကျင်းပေမဲ့လည်း3ပေချား6ပေချားကွာပြီးတော့အနည်းဆုံးတော့စတင်ဖြစ်မယ်ထင်ပါတယ်ပြီးတော့ mask layer တက်ပြီးတော့တေချာလက်ကိုဆေးမယ်ဆိုရင်တော့ဒီအနေကနေပြလုံးမအောင်ထင်ပါတယ်ရှင့
်ဒီလိုအနေထားမှာပဲပြည်သူအများစုကအစိုးရရဲ့ထိန်းချုပ်မှုနဲ့စီမံခန့်ခွဲမှုတွေကြောင့်ကိုဗစ်အခြေအနေကိုမြန်မာနိုင်ငံမှာထိန်းချုပ်နိုင်တဲ့အနေအထားမျိုးရောက်နေပြီလို့ယူဆလက်ခံလာကြတဲ့အတွက်ပုံမှန်အခြေအနေမျိုးကိုရောက်စေခြင်းမီလို့လည်းပြောဆိုကြတာတွေကိုတွေ့ရပါတယ်။ကုမ္ပဏီဝန်ထမ်းတူဖြစ်တဲ့ဦးစိုးလွင်ကလည်းသူ့အမြင်ကိုခုလိုပြောပါတယ်
။အစိုးရကိုဗစ်နဲ့ပတ်သက်လှုပ်ဆောင်ပေးတာကဥတွေအနေနဲ့တော့အားလုံးသဘောကျတာပေါ့နော်။ကိုပေါ့နော်။ကျန်းမာရေးနဲ့ပတ်သက်ပြီးတော့လုံခြုံမှုမတ်တပ်ဖို့အပြင်ထွက်ရင်ဟန်းကျက်လေးလေးလက်ကိုပတ်သွားဖို့နောက်ကိုအလုပ်ငန်းတိုင်းဝင်တော့မယ်ဆိုရင်လက်ကိုလုပ်ငန်းနဲ့ရောက်ပြီဆိုတော့လက်ကိုဆက်ပြတဲ့စိတ်ဟန်ကျက်လေးပေါ့မတက်ပြီးတော့အလုပ်လုပ်ဖို့ပေါ့နော
်လူများစုအနေနဲ့ COVID-19 ကိုစတင်ကူးစက်ခံခဲ့ရတဲ့မတ်လတုန်းကလို့ရောဂါပိုးကူးစက်ခံရမှာကိုစိုးရိမ်စိတ်နဲ့ကာကွယ်ကြတာမျိုးမဟုတ်တော့ဘဲနဲ့ပုံမှန်နေထားတိုင်းပြန်လည်သွာလာနေကြတာကိုတွေ့မြင်ရတဲ့အတွက်ယောဂါပိုးကူးစက်မှုကိုမထိန်ချုပ်နိုင်တော့မှာကိုလည်းစိုးရိမ်မိရလို့မောင်ကျော်စင်ကကသူ့ရဲ့အမြင်ကိုပြောပါတယ်
။ပြောင်းလဲတာတွေတော့များများတော့ပြောင်းတော့ပြောင်းလဲပါရဲ့။ဒါပေမဲ့ခုချိန်ကျတော့ကျွန်တော်မြင်တွေ့နေတာဒီရာဂုံမျိုးတွေသွာလာတာတွေပုံမှန်တိုင်းပြန်ဖြစ်နေတာ။ပုံမှန်တိုင်းပြန်ဖြစ်နေတာကျတော့စိုးတော့စိုးရိမ်နေတာ။
ရုံးတွေနဲ့လူများဆက်ဆက်မှုရှိနေတဲ့နေရာတွေမှာတော့ COVID-19 ကူးစက်မှုကိုတားဆီးကာကွယ်နိုင်ရေးအတွက်လက်သန့်ဆေးများချထားပေးတာအပူချိန်တိုင်းပြီးမှသွာလာခွင့်ပြုတာတို့ကိုအစိုးရညွှန်ကြားထားတဲ့အတိုင်းဆောင်ရွက်နေတာကိုတွေ့ရှိရပြီးတော့စားတောက်ဆိုင်တွေဈေးတွေလူများသွားလို့ရတဲ့နေရာတွေမှာလည်းအစိုးရရဲ့ညွှန်ကြားချက်အတိုင်းလှုပ်ဆောင်နေကြတာကိုတွေ့မြင်ရပါတယ်
။ COVID ကာကွယ်နဲ့ပတ်သက်လို့တော့တို့ကရုံးတွေမှာတော့ပါအပူချိန်တိုင်းနားတော့ဆက်ဆေးတယ်နားတော့ပြီးရင်ဟန်ကျဲတွေတို့မှအပူချိန်မဟုတ်နော်အပူမရှိဘူးရှိပါဆက်ဆေးတယ်ဆက်ဆေးတော့မရှိဘူးဆိုရင်ဒါကလက်ဆေးဟန်ကျဲတွေပါပေါ့နော်ဆေးခိုင်းတယ်ဆေးခိုင်းပြီးတော့မှရုံနဲ့အဝင်ဖို့ပြီတာပေါ့နော်ရုံသွားတော့မယ်ဆိုရင်တော့ကိုပါကာကွယ်ဖို့ကမတ်ဆက်မယ်ဒီကနေပြီးအရင်ဆုံးလက်တွေကိုဟန်ကျဲနဲ့ပုတ်သွားမယ်ရုံရောက်ရင်ဆက်ပြလက်ဝဆက်ပြနဲ့ဆေးမယ်ဟန်းချက်ပို့မယ်မတ်တက်မယ်ပို့ကိုပြန်ပြီးအပူချိန်ပြန်တိုင်းတာပေါ့နော
်လက်ရှိချိန်ဒီမှာတော့ចောင်းတွေကိုပြန်ဖွင့်စီချင်နေတဲ့မတ်တရာကတော့စိုးရင်ရပေမဲ့လက်ညှိုချက်တွေအတိုင်းလိုက်နာမယ်ဆိုရင်တော့ထိမ့်ချုံနိုင်နိုင်မယ်လို့ယူဆမိကြောင်းသူမရဲ့အမြင်ကိုပြောပါတယ
်စိုးရင်မှုကရှိတာအကုန်လုံးမှာအလုံးလုံးနေကြလူအကုန်လုံးလဲပါလုံးမလုံးမရပြုမရဖြစ်တော့အခက်အခဲတွေအများကြီးရှိပါတယ်ဒါပေမဲ့ဒီချိန်မှာဒါကြီးအကုန်လုံးပြောင်းပါညီမတို့ရှေ့ဆက်ပြီးတော့ဖြစ်နိုင်စာတင်လို့လည်းရမှာပေါ့အခုကဘာမှလည်းလုံးမရဒါပေမဲ့ online ကနေတင်နေရတာလည်းကောင်းပေမဲ့လည်းခါကြီးကြ online ကနေတင်တာတိတ်ပြီးတော့အထောက်အကူမဖြစ်တာလည်းတွေ့ရတယ်ပေါ့အဓိက face to face တင်ရညီမတို့ပို့ပြီးအဆင်ပြေအားကြောင့်မလို့ဒီယောဂါကြီးစေးမြေအစုံပုံမှစာကောင်းကောင်းမွန်တင်ရမယ်လို့ထင်ပါတယ်စာလည်းအရင်အသိဉာဏ်နေပါကိုယ်ကိုယ်တိုင်တက်မယ်ဆိုရင်လည်းဟုတ်အဓိက mask တို့လက်ဆေးရတို့ပဲအဓိကတော့ဟုတ်ပြီးတော့ညီမတို့ကြောင်းကလည်းနဲကျင်းတော့ကျင်းပြီးလူကလည်းများတယ်စာသင်တဲ့သူကလည်းများတယ်ဆိုတော့အဓိကအဲစနစ်တကျနဲ့ကိုယ်ကိုယ်တိုင်လည်းကာကွယ်နိုင်မှသူများလည်းမကူးနိုင်ပါလိမ့်အားကြောင့်မလို့ကိုယ်ကိုယ်တိုင်လည်း mask တက်မယ်ဟုတ်လက်ဆေးမယ်လက်ကိုယ်လည်းတိကျဆေးမယ်ဆိုရင်တော့အဆင်ပြေပါတယ်ဟုတ်
မြန်မာနိုင်ငံမှာအခြေခံပညာထက်တန်းကျောင်းများပြန်ဖွင့်နိုင်ဖို့အတွက်စီစဉ်နေပါတယ်။ကျောင်းသားမိဘတွေအနေနဲ့လည်းစိုးရိမ်မှုတွေရှိနေပေမဲ့အများစုကတော့ကျောင်းတွေကိုပြန်ဖွင့်စေချင်တယ်လို့သိရပါတယ်ရှင်။ကျမမေတ္တာဟိမမြန်မာခသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာပါ။
ရှင်များရှင်ဘတ်စင်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်ကျမသင်္ကီထိုက်ပါအိန္ဒိယအိန္ဒိယမှာဂန္ဓာယကျန်းကောင်တွေကျလို့တီးနှံဆိုင်ခင်းတွေဆူဆူရွရွပျက်စီးနေရခြင်းမြန်မာနိုင်ငံမှာလည်းဂန္ဓာယကျန်းကောင်တွေဝင်ရောက်လာနိုင်ခြင်းအတွေ့ကြိုတင်ပြင်ဆင်နေကြပါတယ်ကုလသမဂ္ဂစစ်နှက်ရိတ်ခါနဲ့စိုက်ပျိုးရေးအဖွဲ့ FAO လက်ညွန်ချက်တွေနဲ့အညီစကိုင်းတိုင်းအတွင်းကြိုတင်သတိပေးပြင်ဆင်နေတဲ့အခြေအနေတွေကိုစကိုင်းတိုင်းစိုက်ပျိုးရေးဌာနညွှန်ကြားရေးမှူးဦးဝင်းလိုင်ဦးကိုဆက်သွယ်မေးမြန်းထားပါတယ်ရှင
်ဒီကနရာချင်းကောရဲ့တရင်းနဲ့ပတ်သက်ပြီးပေါ့အပိဝေထုတ်ပြန်ခြင်းဒီဒေတာရဲ့မှာရှိတယ်ဒီပါကစ္စတန်တို့အိန္ဒိယတို့အီရန်တို့မှာဝင်မှုကရှင်းနေကြည့်ပြီးတော့စကိုင်းမှုချုပ်ကနေပြီးတော့ကျွန်တော်တို့တိုင်းလာဒီအိန္ဒိယနဲ့နှီးဆက်နေတဲ့အတွက်ဒီရေတော့ကျင်းပချက်တွေထုတ်ပြန်ပြီးတော့ဒီပိုးတွေနဲ့ပတ်သက်ပြီးထောင်သူတွေသိရှိအောင်ပညာပေးပါလို့လမ်းညွှန်တဲ့အတွက်ကျွန်တော်တို့စကိုင်းတိုင်းကအရင်ဆုံးစပြီးတော့အလတ်လုပ်ပါတယ်ခင်ဗျာ
ဒီစကိုင်းတိုင်းကဟိုဝင်လာနိုင်ခြင်းအများဆုံးဖြစ်နေတယ်ဆိုတဲ့အနေထားပါလားရှင်စီယာ
ဟုတ်ကဲ့ကျွန်တော်တို့ကဟိုအိန္ဒိယနယ်စပ်နဲ့လည်းနှီးတယ်နောက်ပြီးတော့ဝင်လာမဲ့ဒီလမ်းကြောင်းတွေပေါ့နော်အဲဒီကကုလူဆက်တွေမှလည်းရှိနေတဲ့အခါကျတော့ကျွန်တော်တို့ဘက်ကတကယ်လို့လျှောက်လာတဲ့ကျူတင်ပြည့်စုံနေအောင်ကောက်ဝဲနေအောင်ကျွန်တော်တို့ကဆောင်ရွက်ချက်ဖြစ်ပါတယ်ခင်ဗျာ
ဘယ်အချိန်ကာလလောက်ကိုစိုးရိမ်ပါသလဲ
ကျွန်တော်တို့ကကျွန်တော်တို့ရဲ့အသီးနဲ့မိုးသီးနဲ့နေဆက်ပြူပြီးမှုဟာဒီဇူလိုင်ဩဂတ်စ်မှာဖြစ်ပါတယ်ခင်ဗျာသူတို့ဝင်လာနိုင်တယ်လို့အဖေကခံမှတ်ချက်ကလည်းပဲကျွန်တော်တို့ကချောလောက်ကိုပေါ့ဇူလိုင်ဩဂတ်စ်ဒီတော်တွင်မှဖြစ်တဲ့အခါကျတော့ကျွန်တော်တို့ရဲ့စိုက်ထားတဲ့ပြီးနယ်ကြီးအမော်ရောနောက်တခြားသောစိုက်ခင်းတွေအပေါ်မှာရောကျွန်တော်တို့ကြောက်ရွံ့မှုကိုကျွန်တော်တို့ကစိုးရိမ်ပါတယ်
ဟုတ်ကဲ့အခုလောလောဆယ်ဒီစကိုင်းဘက်မှာဒီအချိန်ကဟိုဘာတိနံနေအများဆုံးစိုက်ပါလဲဆရာစပားပဲလားရှင်ဆရာ
အခုချိန်မှာတော့ကျွန်တော်တို့ကမိုးကောင်းတော့နေမှာဟိုမိုးစဘာတွေကျွန်တော်တို့စတင်ဆက်ပြိုးတဲ့အချိန်ဖြစ်ပါတယ်။ကျန်တဲ့ဒေသတွေမှာလည်းပဲကျွန်တော်တို့မြေပြင်းနေရှင်းသိမ်းသိမ်းဖြစ်တဲ့အတွက်အသီးနှံတွေကတော့ပြင်းစင်ချင်းကာလဖြစ်ပါတယ်ခင
်ဗျ။တကယ်လို့ဝင်လာခဲ့လို့ရှိရင်ဘယ်သီးနှံတွေပျက်စီးဆုံးရှုံးနိုင်ခြင်းရှိပါသလဲ။ဆရာတို့ဌာနဘက်ကတွက်ထားတာများရှိပါသလားရှင
်။ကျွန်တော်တို့ဆက်ပြိုးရေးဥက္ကဋ္ဌပညာရှင်အနေနဲ့တွက်ချက်ထားတာကတော့ဒီနံကောင်တွေရဲ့သဘာဝအတိုင်းပဲပေါ့နော်လေခွင်းတွေမှာကြာရင်လေခွင်းတွေမှာပြက်မယ်တခြားသူတို့အစာအတွက်ပေါ့သူတို့ကတခြားသီးနှံတွေကိုလည်းဆက်တော့ဖြည့်စီမယ်ဆိုရင်တခြားစိုက်ခင်းခင်းခင်းရဲ့သူကြီးဝလာစိုက်ခင်းတွေမှာကြာရောက်နိုင်ခြင်းရှိတယ်အဲဒါကြောင့်မို့လို့ကျွန်တော်တို့ကကြိုတင်ပြင်ဆင်ထားပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ FAO ကခန့်မှန်းထားတဲ့တွက်ချက်ထားတဲ့သတိပေးထားတယ်ဆိုတော့ FAO ဘက်ကရောအခုအညီရပါသလားရှင်ဒီမြန်မာနိုင်ငံအနေနဲ့
အော်ကျွန်တော်တို့ကကြိုတင်ပြင်ဆင်မှုစတင်ဆောင်ရွက်ဆဲဖြစ်ပါတယ်ခင်ဗျာအကယ်၍ပေါ့ဒီလိုမျိုးဟိုကနာအကျိုင်းကောင်တွေဝင်လာမယ်ဆိုခဲ့ရင်ကျွန်တော်တို့ကဒီကနာအကျိုင်းကောင်ဟုတ်မို့ဟိုတက်ခွဲစစ်စစ်အတီးပြုတ်ရမှာပဲခင်ဗျာအတီးပြုတ်ပြီးရင်ကျွန်တော်တို့ကအဖေကိုချိတ်ဆက်ပြီးတင်ပြပြီးဆောင်ရွက်မှာဖြစ်ပါတယ်ဒါကြတော့နိုင်ငံဖြစ်ကျော်ပုံမှန်ဖြစ်တဲ့အတွက်ဒါအဖေကိုတို့ကျွန်တော်တို့ဟိုပြောင်းစုဝင်ကြီးဌာနတို့ပေါင်းဆက်ပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်ခင်ဗျာ
အိန္ဒိယနဲ့ပါကစ္စတန်မှာတော့ဧကတိမ့်နဲ့ချီပြီးတော့ဖြည့်ဆည်းတာရှိပါတယ်ဆရာဆိုတော့မြန်မာနိုင်ငံရဲ့ဟိုကြုံတွေ့ရနိုင်တဲ့အန်ဒီရဲ့ပေါ့နော်ဆရာတို့ဘယ်လောက်ထိတွက်ချက်ထားပါသလဲရှင်ရာဂိုင်းတော့ဘယ်လောက်လောက်ရှိပါသလဲဝင်လာနိုင်ကြပေါ့ဆရာ
ကျွန်တော်တို့ဒီဝင်လာနိုင်ကြအနေထားကတော့အဲ့ဒီကာလကိုတွက်တဲ့အခါမှာကျွန်တော်တို့ကဟိုဇူလိုင်ဩဂတ်ကကျွန်တော်တို့ဒီမှာကမိုးကောင်းကောင်းရွာနေပါလေဆရာမိုးတော့အလင်းဖြစ်နေပြီနောက်တစ်ခုကသူတို့ဝင်လာမယ်ဆိုရင်လည်းကျွန်တော်တို့ကဒီအိန္ဒိယဘက်ကဝင်လာမယ်ဆိုရင်ကျွန်တော်ကချင်းတောင်တန်းတွေဖြတ်ရမယ်။နောက်ပြီးတော့နာဂတောင်တန်းတွေကိုဖြတ်ရမယ်ဆိုအေးမြတဲ့ဟိုဒါဒီအေးမြတဲ့ဒိန်တောင်တန်းတွေကိုဖြတ်ရမယ်။နောက်ပြီးတော့ဘုတ်တုံလေးနဲ့လည်းသူတို့ကရင်ဆိုင်ရမယ်ဖြစ်တဲ့အတွက်သူတို့ကကျွန်တော်တို့နိုင်ငံတွေကိုလုံးနဲ့အရင်နဲ့ဒီလိုဝင်လာနိုင်ဖို့အခွင့်အလမ်းအင်မတန်မှနေပါတယ်ခင်ဗျ။
စီးဖြန့်တဲ့အခါမှာလည်းနောက်တစ်ခုကစီးဖြန့်လိုက်တဲ့သီးနှံတွေရဲ့စားသုံးနိုင်ဖို့ဘေးအန္တရာယ်ကင်မကင်းဆိုတာလဲမိကွန်းတစ်ခုထပ်ဖြစ်ပါတယ်ဆိုတော့ဆရာတို့တကယ်လို့ဖြစ်လာနိုင်ခြေရှိတဲ့အပေါ်မှာပြင်ဆင်ထားတဲ့အပေါ်မှာဒီဆေးဖြန့်တာတွေတော့ပါမယ်ထင်ပါတယ်ဆရာဘာတွေပြင်ဆင်ထားပါသလဲရှင
်ကျွန်တော်တို့နိုင်ငံမှာလည်းပဲဒီတဘောဝပိုးသက်ဆေးလုံးလို့ရတဲ့ပစ္စည်းတွေအများကြီးရှိပါတယ်ခင်ဗျာဥပမာချက်တုံပြူပိုးသက်ဆေးရေလေယုတ်ပိုးသက်ဆေးရေနောက်တစ်ခါကျတော့ဆေးရွက်ကြီးပိုးသက်ဆေးရေအများကြီးလုံးလို့ရပါတယ်အဲ့ဒါတွေကိုတောင်သူတွေကိုကျွန်တော်တို့ကလုံနီးတွေကိုလိုက်ပြီးတော့အခုစကိုင်းတိုင်းထဲမှာရောတိုင်းနိုင်ငံလုံးမှာရောတင်ကြပေးနေပါတယ်။အဲ့တော့ကျွန်တော်တို့ကသူတို့လာပြီးပြီးစောင့်နေမှာမဟုတ်ပါဘူး။ကျွန်တော်တို့ရဲ့စိုက်ခင်းတွေပေါ်မှာတဘာဝပိုးသက်စေလူအန်ဒီရမပြုတ်စေတဲ့တဘာဝပိုးသက်စေနဲ့ဖြန့်ထားပါမယ်။အဲ့ဒါအားနေပြီးကြိုတင်ကောက်ခွဲထားပါမယ်။နောက်အစုအဖွဲ့လိုက်ရောက်လာရင်လည်းကျွန်တော်နိုင်သမျှကျွန်တော်တို့ကမန်ယူကော်ကူပေါ့လူအားနဲ့ကောက်တာတွေသတိစာအစာဖြည့်ကျွေးပြတာတွေကျွန်တော်တို့ဆောင်ရွက်ပါမယ်။နောက်ပြီးတော့ကျွန်တော်တို့ကဟိုဖမ်းလို့ရတဲ့နေရာဒီမှာသူတို့ trust ပေါ့ထောင်ချောက်တွေနဲ့ကျွန်တော်တို့ကဖမ်းပေးပါမယ်။နောက်ဆုံးမှမှကျွန်တော်တို့ကပို့သက်ဆေးကိုတုံးသိမ့်မယ်လို့ယူဆလာမှကျွန်တော်တို့ကတုံးပါမယ်။ပို့သက်ဆေးကကျွန်တော်တို့အနေနဲ့နောက်ဆုံးပိတ်မှကျွန်တော်တို့ကတုံးဆွဲပါမယ်ဖြစ်ပါတယ်ခင်ဗျာ
။ဆရာဒီတောင်သူတွေဘက်ကပူပေါင်းဆောင်ရွက်မှုကရောအားရစရာကောင်းပါလားရှင
်။စကိုင်းတိုင်းဒေသကြီးအတွင်းမှာကျွန်တော်တို့ကဒီဂျွန်လာဥရမဘက်တွေကညွှန်ကြားမှုချိုးရဲ့လက်ညှိုးချက်ကိုရပြီးတဲ့ကကျွန်တော်တို့ဝန်ထမ်းချင်းကျွန်တော်တို့ POD ထုတ်ပြန်ပြီးပေးလိုက်ပါတယ်။ပြပြီးတော့22ရက်နေ့ကနေစပြီးတော့ကျွန်တော်တို့ကဒီရှီရန်စကန်နေရာနေတရှိတောင်သူအားလုံးကိုအသိပညာပေးပါတယ်။ခံဟောစရာကောင်းတာကတောင်သူတွေဟာဒီအသီးနှံပြက်ကိုကောက်ွယ်ခြင်းနဲ့ဆက်သူတို့မှာတော်တော်လေးထက်တန်ကြတယ်။ဆောက်ခန်းနာနဲ့လည်းပူပေါင်းဆောင်ရွက်မှုအားကောင်းတဲ့အတွက်ကျွန်တော်တို့တင်ပြပေးတဲ့သဘောပေါက်သက်စေ30နည်းကြီးနောက်ပြီးတော့ကျွန်တော် IPS စနစ်တွေကိုလိုလိုလားလားသူတို့တင်ယူကြတဲ့အတွက်ကျွန်တော်တို့တော်တော်လေးကိုယ်ပဲဝမ်းသာပီးတိဖြစ်ရပါတယ်။
ဟုတ်ကဲ့ပါရှင်ဆိုတော့တကယ်လို့ဒီဂန္ဓာယကျန်းကောင်နဲ့ပတ်သက်ပြီးတော့တောင်သူတွေဘက်ကလယ်သမားတွေဘက်ကတန်တရားရှိတယ်ဆိုရင်ဆရာတို့ကိုဘယ်လိုအကြောင်းကြားရမလဲရှင်ဆရာ
ကျွန်တော်တို့ဂိုင်းတိုင်းတွင်းမှာရှိတဲ့ညွန့်နယ်ဆက်ပြိုးရေးဦးစီးဌာနရုံးမှာရှိတဲ့ဝန်ထမ်းတွေညွန့်နယ်ဦးစီးမှုကနေတယောက်ချင်းထိဖုန်းနံပါတ်တွေကိုလည်းကျွန်တော်တို့ကြေညာပေးထားပါတယ်နောက်ပြီးတော့ညွန့်နယ်တွေမှာရှိတဲ့စကန်တွေဒီပညာဖြန့်ဖြူးရေးစင်တာတွေတမျိုးနယ်ကိုအနည်းဆုံး5ခုလောက်ဖွင့်ထားပါတယ်ခင်ဗျာအဲ့ဒီအစာအုပ်တွေမှာလည်းဝန်ထမ်းတွေကအခြေချနေထိုင်ပြီးတော့သိနေဖြစ်ပေါ်ပေါ်တာဝန်ရင်းနဲ့စက္ကူနည်းပညာပေးရေးကိုဆောင်ရွက်နေရပါတယ်။အဲ့ဒီတွေပုံလည်းကျွန်တော်တို့အခြေမရွေးကျွန်တော်တို့တရေပို့လို့ရပါတယ်။နောက်ကျွန်တော်တို့တိုင်းဒေသကြီးအစိုးရရဲ့အားပေးကူညီမှုနဲ့သူကရကျေးအုပ်ချုပ်ရေးမှုတွေကိုတရေပို့အဲ့ဒီကနေပြီးတော့မြို့နယ်စီမံခန့်ခွဲကော်မတီကနေတစ်ချက်စက္ကူရင်းနဲ့ပူးပေါင်းပြီးတော့ဒီပိုးတွေကိုရှားရောက်နေတောက်အောင်ချင်းကျွန်တော်ချက်ချင်းပြီးအောင်စီမံထားပါတယ်ခင်ဗျာ။
စကိုင်းတိုင်းစိုက်ပျိုးရေးဦးစီးဌာနညွှန်ကြားရေးမှူးဆရာဦးဝင်းလှိုင်ဦးအထူးပဲကျေးဇူးတင်ပါတယ်ရှင်ဆရာ
VOA ရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရရှင်ကျမစုမြတ်မမ online ကနေအလွယ်တကူဝယ်ယူနိုင်တဲ့သွေးပေါင်ခြင်းတိုင်းနဲ့ဆက်တော်တော်များများမှန်ကန်မှုမရှိဘူးလို့ Australia နိုင်ငံသုတေသီတွေကလေ့လာတွေ့ရှိခဲ့ပါတယ် Tasmania တက္ကသိုလ်ရဲ့Manis စေတုတေသနာဌာနကသုတေသီတွေက Amazon နဲ့ eBay online ဈေးကွက်တွေမှာရောင်းတဲ့သွေးပေါင်ခြင်းဆက်အပါအဝင် Australia နိုင်ငံမှာဝယ်လို့ရတဲ့သွေးပေါင်ခြင်းဆက်တွေကိုလေ့လာခဲ့ကြပါတယ်ဆက်အမျိုးအစားပေါင်း 1,000 နီးပါးကိုမှန်မှန်ကန်ကန်တိုင်းတာရဲ့လားလို့အသေးအချာစစ်ဆေးတိုင်းတာမှုတွေလုပ်ခဲ့ကြတာဖြစ်ပါတယ
် Only in total 7%had been rigorously valid
ကျွန်တော်တို့အသေးချာစမ်းသပ်မှုလုပ်ခဲ့တဲ့အထဲမှာသုံးလို့ရတဲ့အချက်လက်မှန်တယ်လို့ပြောနိုင်တဲ့ဆက်က900ခန့်လုံးပဲရှိပါတယ်
Manis စေတုတေသနာဌာနဒုတိယညွှန်ကြားရေးမှူး James Sherman ပြောပြခဲ့တာပါလက်မောင်းမှာပတ်ပြီးတိုင်းတဲ့သွေးပေါင်ချိန်ဆက်တွေရောလက်ကဝတ်မှာတိုင်းတဲ့သွေးပေါင်ချိန်ဆက်တွေရောနိုင်လိုလက်မှာတစ်ချိန်လုံးဝတ်ထားရတဲ့ wearable devices တွေကိုပါတိုင်းတာခဲ့ကြတာမှာအများစုကစိတ်ချလက်ချသုံးလို့ရလောက်အောင်မမှန်ဘူးဆိုတာကိုသုတေသီတွေကတွေးရှိခဲ့ကြပါတယ်အဲ့ဒီလိုမျိုးသွေးပေါင်ချိန်တိုင်းတဲ့ဆက်မျိုးတွေကိုမြန်မာနိုင်ငံမှာလည်းအလီဘာဘာလို online ဈေးကွက်တွေမှာဝယ်လို့ရနေတာပါမမှန်ကန်ကန်မပြတဲ့ဆက်တွေကိုအားကိုးနေတဲ့သွေးတိုးရှိသူတွေအတွက်တိတ်ဆိုးရင်စရာဖြစ်ပါတယ်လို့ပါမောက်ခ James Sherman ကပြောပါတယ
် If a blood pressure device is inaccurate and it's inaccurately measuring your blood pressure to be low and you've got high blood pressure
သွေးပေါင်ခြင်းတိုင်းတဲ့ဆက်ကောင်းကောင်းအလုံးမလုံးလို့ကိုကသွေးတိုးနေပေမဲ့သွေးမတိုးဘူးလို့ပြရင်ဒါကတကယ်ပြဿနာကြီးပါတကယ်လို့သွေးတွေအများကြီးတိုးနေတယ်လို့ဆက်ကမှားပြီးတော့ပြရင်လဲကိုကမလိုပဲဆေးတွေတောက်မိလို့မလိုလားအပ်တဲ့ဘေးထွက်ဆိုးကျိုးတွေခံစားရနိုင်ပါတယ်ဒါကသွေးတိုးယောဂရှင်တွေအတွက်နောက်ထပ်မလိုလားအပ်တဲ့ထိခိုက်မှုတွေဖြစ်ပါလေ
။ online ဈေးကွက်ပေါ်မှာသွေးပေါင်ချိန်တိုင်းတဲ့ဆက်မျိုးစုံကိုရောင်းနေကြပေမဲ့ကိုနေတဲ့နိုင်ငံကအစားအသောက်နဲ့ဆေးဝါးဆိုင်ရာဌာနကစိတ်ချရတယ်လို့အသိအမှတ်ပြုမထားရင်ဝယ်မသုံးသင့်ဘူးလို့လည်းသူကအကြံပေးပါရယ်။လူတစ်ယောက်ရဲ့ကျန်းမာရေးကိုစစ်ဆေးတဲ့နေရာမှာသွေးပေါင်ချိန်တိုင်းတာကမှန်ကန်ဖို့တိတ်ကိုအရေးကြီးတယ်လို့ American ပြည်ထောင်စု San Diego မြို့မှာရှိတဲ့ Sharp Memorial ဆေးရုံကအစာအိမ်လမ်းကြောင်းဆိုင်ရာအထူးကုသနာပြုမတ်တီတကူကျော်မြင့်ကရှင်းပြပါရယ
်သွေးပေါင်ချိန်အရန်တိုးနေတာတို့အရန်ညော့နေတာတို့မသိရတဲ့အခါကျရင်နှလုံးကအခြေအနေကိုအရန်ဆိုးသွားပြောမှာသူကလိုအပ်တဲ့အချိန်မှာမြင်မြန်ဆန်ဆန်မကုနိုင်တဲ့အတွက်အဲ့လိုအသက်ပါဆုံးရှုံးနိုင်တဲ့အထိဖြစ်နိုင်တယ်ဖြစ်နိုင်ပြီးတော့နောက်ပြီးတော့ဒီလိုဘယ်လိုပြောမလဲဒီရိုးရိုးအဲ့နဲ့ထွင်ရတဲ့ဟာကိုဗာလဲပစိမ့်နဲ့ပောက်တလူမျိုးပေါ့နော်အဲ့လိုမျိုးအဲ့လိုကြီးဖြစ်ပြီးတော့အဲ့လိုဆိုးရက်တီကိုရောက်သွားနိုင်တယ်ရိုးရိုးဟာလေးကိုဒီတိုင်းဆေးလေးကိုတစ်နေ့တစ်လုံးတောက်ပြီးတော့ကုလို့ရတဲ့ဟာနဲ့အဲ့လိုပြီးသွားမဲ့ဟာကိုအသက်ပါအဲ့လိုဆုံးရှုံးနိုင်တဲ့အထိဖြစ်သွားနိုင်တယ
်လူတယောက်မှာယောဂရှိမရှိသိနိုင်အောင်လို့သွေးပေါင်တိုက်ရတာဖြစ်တယ်လို့ယောဂချိနေပြီဆိုတာသိရင်လည်းအချိန်မီကုသကြဖို့ဖြစ်ပါတယ်သွေးတိုးယောဂလို့ယောဂရှိနေကြသူတချို့ကအိမ်မှာအလွယ်တကူသုံးလို့ရတဲ့သွေးပေါင်ချိန်တိုင်းဆက်တွေကိုဝယ်ပြီးတော့သုံးကြပါရစေ။အဲဒီဆက်တွေအနည်းနဲ့မှန်ကန်တဲ့အတိုင်းအတာမပြဘူးဆိုရင်ဆိုးရတဲ့ကျန်းမာရေးအကျိုးဆက်တွေဖြစ်သွားနိုင်ပါတယ်
။တချို့သွေးသိုးတွေဆိုရင်အဲ့လိုမျိုးသူတို့ရဲ့နံပါတ်တွေကိုကြည့်ပြီးတော့မှဆေးရထားတော့ဘယ်လောက်မီလီဂရမ်တောက်ရမလဲဆိုတာရှိရလေ။အဲ့လိုရှိရခါကျတော့အဲ့ဒါကိုပို့တောက်တဲ့ခါကျတော့ဟိုကနှလုံးခုန်လုံးကပို့ပြီးတော့နည်းပို့နည်းပြီးတော့မှအဲ့လိုမူးမေ့တာတို့ဘာတို့နောက်ပြီးတော့အဲ့နှလုံးကိုပို့ပြီးတော့အရန်ထိသွားနိုင်တယ်။ဘာဖြစ်လို့လဲဆိုတော့ဒီကမားတယ်မားတဲ့ဟာကိုသူကပြင်တာပို့ပြီးတော့ပြင်တယ်ဆိုတော့ပို့ပြီးတော့ဆူသွားပေါ့မှာ။အဲ့လိုမျိုးဖြစ်တာ
ဒီမာလေးဟိုအမေရိကန်မှာနောက်တစ်ခုသိချင်တာကတကယ်လို့ပေါ့နော်အဲ့လိုလူနာတွေကိုအထူးသဖြင့်ဒီခုနပြောလို့ပေါ့သွေးတိုးယောဂါရှိတဲ့သူတို့သွေးပေါင်ချိန်ကိုပုံမှန်တိုင်းဖို့လိုတဲ့လူနာတွေမျိုးတွေအတွက်ကိုကအိမ်မှာဆက်ဝယ်ထားခြင်းတယ်ဆိုလို့ရှိရင်ပေါ့နော်အဲ့ဒါမျိုးဘယ်လိုဆက်တည်းစိတ်ချရတယ်ဆိုတာမျိုးကဆေးရုံနေဆရာဝန်တွေကဟိုအကြံပြုတာမျိုးပဲရှိလားရှင့်
မရှိဘူးဘာဖြစ်လဲဆိုတော့ဆက်တည်းရလဲအများကြီးဘဒူးအရင်တော့ကဆိုရင်တော့အဲ့လိုဟိုဟာအစည်းအုံတွေမှာလာပြီးတော့လာပေးရပါရှိရပေါ့နော်အဲ့လိုမျိုးဆိုဆရာအောင်ကတုံးကြည့်ပြီးသူတို့ကြိုင်တော့တကယ်ပါဖြစ်တယ်ပေါ့ဒါပေမဲ့နောက်တစ်ခါအခုကဘလို့ပဲလုပ်လဲဆိုတော့အဲ့လိုဆရာဝန်တွေကအရန်ကိုမားတဲ့ဟာတွေမရအောင်ဘလို့လုပ်ရမယ်လို့ပဲပြောတယ်ဘလို့ပြောမလဲအဲ့လို guideline တွေပဲလို့ပေးလိုက်တာပေါ့ဆိုသူတို့ပြောတာကတော့ဘလို့ပြောမလဲမရဲအဲ့လိုဟိုဟာချိန်တဲ့ခါကျရင်အမြဲတမ်းမလုပ်ရမလဲဆိုတော့ exercise တွေပါမလုပ်ထားနဲ့အေးစစေးထိုင်အဲ့လိုမျိုးအရန်စားရတောက်ထိုင်မလုပ်ထားဘူးပေါ့နော်နောက်ပြီးတော့စိတ်ကိုယ်ရထားပြီးနောက်တစ်ခါကြော့လေဒီလားတချို့လူတွေကတကယ်အဲ့လိုတိုင်းတဲ့ခါကျရင်အရန်ကိုဟိုဖြစ်တာရှိရလေအဲ့လိုကြောက်ပြီးတော့အရန်မြင့်လာရှင်မြင့်တဲ့ခါကျတော့သူတို့တခုအေးနောက်တစ်ခုပြောတဲ့ဟာကျတော့ဘာလဲဆိုတော့အဲ့လို happy top ပေါ့ပျော်တဲ့ဟာလေးကိုတွေးပြီးရင်တချို့နည်းနည်းအသက်ကြီးရဲ့ဟိုပါဘိုးဘွားကြီးတွေဆိုသူတို့ရဲ့ကလေးတွေအကြောင်းစဉ်းစားပေါ့နော်အဲ့လိုမျိုးဆိုတကယ်အဲ့လိုပြောပြီးလှုပ်သွားရင်ဆိုရင်ညီမရဲ့အသွေးကြုံရပေါ့နော်ပိုလဲတိကျတဲ့ဟာကိုရတယ်ပြီးနောက်တစ်ခုကကျခဏခဏတိုင်း
ခဏခဏတိုင်ဆိုတာခဏအလိုနားပြီးရင်တိုင်အလိုရက်ပြီးရင်လည်းတိုင်ပြောင်းပြီးတိုင်ပေါ့နော်အလိုပြောင်းပြီးတိုင်ပြီးမှကြည်မှအဲ့ဟာတွေအကုန်လုံးကအကုန်မိဘတူရယ်ဆိုမှယုံအဲ့လိုတခြားအလိုမျိုးအများကြီးဟိုဘက်နဲ့ဒီဘက်နဲ့အဲ့လိုအရန်ကွာနေမယုံနေပေါ့အဲ့လိုမျိုးပဲပြောလို့ရမှာ
အမေရိကန်ပြည်ထောင်စုဆန်ဒီယေဂိုမြို့မှာရှိတဲ့ Sharp Memorial ဆေးရုံကအစာအိမ်လမ်းကြောင်းဆိုင်ရာအထူးကုသနာပြုမှတ်တည်တွေကိုကြော်မြင့်ဖြစ်ပါတယ်။သူပြောသလိုဆိုရင်အိမ်မှာဆက်လေးတွေဝယ်ပြီးသွေးပေါင်ချိန်တိုက်ကြတဲ့သူတွေအနေနဲ့တစ်ချိန်မကတိုင်းပြီးတော့အဖြေတွေကိုစမ်းစစ်သင့်ပါတယ်။ Australia နိုင်ငံမှာတော့ Tasmania တက္ကသိုလ် Manage ဆေးသုတေသနဌာန website မှာသွေးပေါင်ချိန်ဇက်ကအသေးအချာစစ်ဆေးထားပြီးစိတ်ချရတဲ့ဆက်ဟုတ်မဟုတ်ဆိုတာကိုသိရအောင်လုပ်ပေးထားပါတယ်။Australia နိုင်ငံအပြင် American, Britain, Germany, Canada, Japan နဲ့ Iceland နိုင်ငံတွေမှာစိတ်ချရတဲ့ဆက်မျိုးတွေကဘာတွေလဲဆိုတာကိုအဲဒီမှာစစ်ကြည့်လို့ရပါတယ်။လိပ်စာက menes.udas.edu.au ဖြစ်ပါတယ်။ menzies.udas.edu.au ဖြစ်ပါတယ်ရှင်။ကျွန်မစွန်ရမပါ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာယဉ်ကျေးမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်တဲ့မှာမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါအမေရိကန်ပြည်အောင်စုနယူးယောက်မြို့မှာရှိတဲ့အမေရိကန်သဘာဝသမိုင်းပြားလိုက်ကထင်ရှားတဲ့ခေါင်းဆောင်တူရဲ့ရုပ်တုကိုဖယ်ရှားဖို့လုပ်နေကြပါတယ်သမရဟောင်းသီယိုဒေါ်ရူးဇဗတ်ရဲ့ရုပ်တုဟာငယ်ချဲမှုလူမျိုးရေးခွဲခြားမှုတွေရဲ့အမှတ်အသားဖြစ်တယ်ဆိုပြီးတော့ပြားရိုက်အဝင်မှာထားတဲ့အဲဒီရုပ်တုကိုဖယ်ရှားပေးဖို့တောင်းဆိုနေကြတာတော့ကြားပါပြီပြားရိုက်ရဲ့ Central Park ပန်းချံဘက်ကဝင်ပေါက်မှာ1940ခုနှစ်ထဲကထားခဲ့တဲ့ဒီကျေးရုပ်တုကြီးမှာသမရရူးဇဗတ်ကမြင်းပေါ်မှာထိုင်နေပြီးတော့သူ့ရဲ့တစ်ဖက်တစ်ချက်မှာတော့ဌာနေအမေရိကန်တိုင်းရင်းသားတို့နဲ့အာဖရိကန်နယ်ဘွားတို့တို့မတ်တပ်ရက်နေတဲ့ပုံဖြစ်ပါတယ်အခုလောလောဆယ်တော့ဒီရုပ်တုကိုဘယ်တော့ဖြုတ်ချမလဲဘယ်နေရာမှာသွားထားမလဲဆိုတာတော့မဆုံးဖြတ်ရသေးဘူးလို့ဆိုပါတယ်။ပြားလိုက်ကထုတ်တဲ့ကြေညာချက်ထဲမှာတော့သူတို့ဒီရုပ်တုထားတာကိုတော့မကြိုက်ပါဘူး။ဒါပေမဲ့သမရရူးဇဗတ်ကိုတော့ကန့်ကွက်တာမဟုတ်ဘူးလို့ဆိုပါတယ်။သမရရူးဇဗတ်ရဲ့အဖေဟာဒီပြားလိုက်ကိုစတင်တည်ထောင်ခဲ့တဲ့သူဖြစ်ပြီးတော့သမရရူးဇဗတ်ကလည်းအမေရိကန်ရဲ့26ရောက်မြောက်သမရမဖြစ်ခင်မှာနယူးယောက်မြို့တော်ဝင်ဖြစ်နေလဲတာဝန်ထမ်းဆောင်ခဲ့တာပါ။2019ခုနှစ်မှာတော့ဆန္ဒပြသူတွေကဒီရုပ်တုရဲ့အောက်ခြေကိုသူတွေကိုကိုးစားပြုတဲ့အနီရောင်ဆေးရည်တွေနဲ့ပတ်ခဲ့ပြီးတော့ဒီရုပ်တုဟာအမျိုးသားကြီးစိုးရေးဝါဒလူမျိုးတွေပုံမြင့်မြတ်တယ်လို့ခံယူခြင်းနဲ့အမေရိကတိုက်ကိုရောက်ရှိအခြေချလာသူတွေရဲ့နေချက်ကျူးကျော်မှုတွေကိုဖော်ညွှန်းနေလို့ဒီရုပ်တုကိုဖယ်ရှားပေးဖို့ကြေညာချက်ထုတ်ပြီးတော့တောင်းဆိုခဲ့ကြပါတယ်ပုံမှန်အဖြစ်ဆိုရင်တော်ဝင်ဘရင်ဘရင်မရရဲ့ပုံတွေကိုပဲဦးစားပေးဖော်ပြလေးရှိတဲ့ဗြိတိရှားစာလိုက်တစ်စိတ်ကဟာအခုတော့ဘရင်မဆိုတဲ့နာမည်နဲ့ကြော်ကြားတဲ့ Wyatt Rock ဂီတာအဖွဲ့ Queen အဖွဲ့ရဲ့ပုံတွေနဲ့ဒီအဖွဲ့ရဲ့နှစ်90ပြည့်သက်တမ်းမှာအထူးတစ်စိတ်ကောင်းဖြစ်နေရိုင်းနှိပ်ထုတ်ဝေလိုက်ပါရင်ပုံပေါင်း73ပုံပါတဲ့အဲ့ဒီတစ်စိတ်ကောင်းတွေကိုလာမယ့်လတွေမှာရောင်းချဖို့ရှိပြီးတော့ပုံတွေထဲမှာတော့သူတို့ရဲ့အကြော်ကြားဆုံး Dear Album မျက်နှာဖုံးတွေ Queen အဖွဲ့ရဲ့အောင်မြင်ထင်ရှားတဲ့ဖျော်ဖြေမှုပုံတွေနဲ့1984ခုနှစ်ကသူတို့ရဲ့ပထမဦးဆုံးစတူဒီယိုရိုက်ကွင်းပုံတွေပါဝင်မှာဖြစ်ပါရဲ့တပြားပေါင်းတန်း300ကျော်ရောင်းချခဲ့ရတဲ့ Queen အဖွဲ့ဟာအခုလိုမျိုးဗြိတိရှားစာလိုက်တစ်စိတ်ကောင်းမှာဖော်ပြခံခွင့်ရတဲ့တတိယမြောက်ဂီတအုပ်စုဖြစ်ပါရဲ့ပထမတစ်စိတ်ကောင်းကတော့2009ခုနှစ်က Beatles အဖွဲ့ဖြစ်ပြီးတော့2016ခုနှစ်တုန်းကတော့ Pink Floyd အဖွဲ့နဲ့လည်းတစ်စိတ်ကောင်းထုတ်ခဲ့ပူပါတယ်
News. As kids across the globe stay inside to stay healthy, Elmo brings the world to you.
တကွာလုံးကြုံတွေ့နေရတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကပ်ပြီးကြောင်းအလုပ်တွေကျောင်းတွေပိတ်ပွဲလမ်းသဘင်တွေကစားကွင်းတွေပိတ်ပြီးတော့လူအများစုအိမ်ထဲမှာနေနေရတဲ့အခြေအနေရှိပြီးတော့ပုံမှန်ရှင်တန်လဲပတ်တဲ့ဘဝပုံစံဂျိုးတို့မောက်ခုံဖြစ်ရတာကိုကလေးတွေရင်ဆိုင်နိုင်ဖို့အတွက် Sesame Street ကလေးရုပ်သံအစီအစဉ်ကအထူးဇာတ်လမ်းတစ်ပုဒ်ဖန်တီးထုတ်လုပ်လိုက်ပါတယ်Elmo Cookie Monster နဲ့အာရှကနေအရှိအလဲပိုင်းနေရာအနှံ့ကမတ်ပတ်ရုပ်သေးရုပ်လေးတွေအားလုံးဒီအထူးဇာတ်လမ်းမှာပါဝင်သရုပ်ဆောင်ထားကြပါတယ်။ဒီဇာတ်လမ်းထုတ်လို့ရတဲ့ Lego Foundation ကပါဝင်ပြီးတော့ကူညီပေးခဲ့ပါတယ်ရှင
်။ Elmo's World News will air in over 15 languages across 5 continents. Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor's.
အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနေအင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်စုံကြည့်ကြတယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကြေညာပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြင့်တက်လာတာကြောင့်ကန့်သတ်ချက်တွေပြန်ပြီးတော့ချမှတ်ဖို့ဖြစ်လာတဲ့ကမ္ဘာနိုင်ငံတွေထဲမှာအိန္ဒိယနဲ့အမေရိကန်ပြည်ထောင်စုလည်းပါပါတယ်။အိန္ဒိယနိုင်ငံမှာဒီကနေ့တရက်ထဲပိုးကူးစက်ခံရသူ2000ဝန်းကျင်နဲ့နောက်ထပ်အဆန်းချိန်တင်ခဲ့တာပါ။မနေ့ဒီဇင်ဘာလမှာကာယောဂါစတင်ခဲ့တဲ့အချိန်ကစပြီးတော့ပိုကူးခံရသူအများဆုံးရှိနေတာကတော့အမေရိကန်၊ဘရာဇီး၊ရုရှားနဲ့အိန္ဒိယနိုင်ငံမှာအမေရိကန်မှာလည်းဖလော်ရီဒါ၊တက်ဆစ်၊ကယ်လီဖိုးနီးယားနဲ့အရီဇိုနာပြည်နယ်တွေမှာပိုကူးဆက်မှုတွေမြင့်တက်လာနေတာပါဖလော်ရီဒါပြည်နယ်ကပင်လယ်ကမ်းခြေတွေကိုတစ်ခါပြန်ပိတ်ထားဖို့ပြည်နယ်အုပ်ချုပ်ရေးမှူးကတင်းငွေတွေနေမှာကြေညာပါတယ်အမေရိကန်ဂျွန်ဟော့ပကင်းစ်တက်တို့ရဲ့စစ်တမ်းအရကမ္ဘာမှာလက်ရှိပိုကူးခံရသူ၁၀သရမသတန်းကျော်နဲ့တည်ဆုံးသူကလည်း၅သိန်း၂000ကျော်ရှိပါတယ်ကမ္ဘာအချမ်းသာဆုံးနိုင်ငံတချို့မှာကာယောဂါကိုအကြီးအကျယ်ရင်ဆိုင်နေရသလိုပဲစစ်ပွဲတံကိုအလူလဲခံနေရတဲ့ဆင်းရဲတဲ့အတိုင်းပြည်တွေမှာတော့လူ့ရဲ့အလုံးကာယောဂါကိုရင်ဆိုင်နေရပါပြီ။ရှီမင်းနိုင်ငံတောင်ပိုင်းမှာတော့ကျန်းမာရေးဝန်ထမ်းတွေအတွက်ယောဂါကာကွယ်ရေးပစ္စည်းကိရိယာတွေမရှိတာကြောင့်အတော်များများအလုပ်ထပ်သွားကြသလိုတချို့အစည်းအဝေးတွေမှာတော့လူနာတွေကိုလက်မခံပဲအိမ်ပြန်လွန်နေရပါတယ်။ဆူဒန်နိုင်ငံစစ်တမ်းတဲ့ဒါဖာဒေသမှာလည်းကိုဗစ် -19 ယောဂါနဲ့ဆင်းတဲ့နာမကျန်းမှုမျိုးနေရက်စွန့်ခွာလာရတဲ့ IDP စစ်ဆောင်စခန်းတွေမှာပြန်လည်ကူးစက်နေပါတယ်။နိုင်ငံလူဦးရေတန်ပေါင်း 1,500 ကျော်ရှိတဲ့အိန္ဒိယနဲ့ပါကစ္စတန်မှာလည်းပိုကူးဆက်မှုတစ်ချိန်ထိုးများလာပေမဲ့ဆင်းရဲမွဲတင်မှုကြောင့်ကာယောဂါကန့်သတ်ချက်တွေကိုဆက်ပြီးချမှတ်ထားလို့မရတော့ဘူးလို့သက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။အာဖရိကတိုက်ကအတိုးတက်ဆုံးနိုင်ငံတစ်ခုဖြစ်တဲ့တောင်အာဖရိကနိုင်ငံကဆေးရုံတွေနဲ့ရင်ခွဲရုံတွေမှာလည်းမနိုင်မနှင်းဖြစ်လာနေပြီလို့တာဝန်ရှိသူတွေကပြောပါတယ်။အညင်ပွားစရာဖြစ်နေတဲ့ဟောင်ကောင်အမျိုးသားလုံခြုံရေးဥပဒေမူကြမ်းတရက်ကိုတရုတ်လွှတ်တော်မှအတည်ပြုနိုင်ခြင်းရှိနေချိန်မှာပဲဟောင်ကောင်အရေးမှာမမှန်မကန်ဝင်ရောက်ဆွဲပတဲ့အမေရိကန်နိုင်ငံသားတွေကိုပြည်ဝင်ခွင့်ကတ်သတ်မယ်လို့တရုတ်အစိုးရကဒီကနေ့ကြေညာလိုက်ပါတယ်။ဟောင်ကောင်အရေးနဲ့ပတ်သက်ပြီးတော့တရုတ်တာဝန်ရှိသူတွေကိုပြည်ဝင်ခွင့်ကတ်သတ်မယ်အမေရိကန်ရဲ့လိုရာကိုတရုတ်ကအခုလိုတုံ့ပြန်ဆောင်ရွက်တာပါ။အမေရိကန်သမ္မတဒိုနယ်ထရမ့်ကဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုကျူးကျော်ဖောက်ဖျက်တဲ့တရုတ်တာဝန်ရှိသူအတော်များများကိုအမေရိကန်ပြည်ဝင်ခွင့်ကတ်သတ်မယ်လို့တောက်ကြားနေမှာကြေညာခဲ့ပေမယ့်အရာရှိတွေရဲ့နာမည်ကိုတော့ကြေညာခဲ့ခြင်းမရှိပါဘူး။မြန်မာနိုင်ငံရခိုင်ပြည်နယ်တွေဆက်တော်လှုပ်ဆောင်နေတဲ့အနေနဲ့ရှင်းလင်းရေးစစ်ဆင်ရေးတွေဟာရူဝင်ဂျာတွေအပေါ်ကျူးလွန်ခဲ့တဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုပြန်လည်ထင်ရှားစေသလိုအရက်ဖက်စစ်ဘက်မခွဲဘဲပြစ်မှတ်ထားရှင်းလင်းမယ့်အနေနဲ့ဖြစ်နေတဲ့ဆိုတာဖော်ပြနေကြောင်း Refugees International အဖွဲ့ကပြောပါရယ်အခုအခါရခိုင်အရသာထောင်ပေါင်းများစွာအိုးအိမ်ဆွန့်ခွာထွက်ပြေးနေကြပြီးတော့ဒီစစ်စင်ရေးတွေရဆိုင်ဖို့ကမ္ဘာနိုင်ငံတွေကမတောင်းဆိုဘူးဆိုရင်နောက်ထပ်အရသာတွေအများပြားထွက်ပြေးရဖို့ရှိကြောင်းလဲ Refugee International အဖွဲ့ထုတ်ပြန်ကြေညာချက်မှာပါရှိပါတယ်။လွန်ခဲ့တဲ့3နှစ်ကပဋိပက္ခတွေအတွင်းရိုဟင်ဂျာသင်္ကန်းထွက်ပြေးခဲ့ရတာကြောင့်ဒီလိုဖြစ်ရမျိုးထပ်မဖြစ်ပေါ်အောင်နိုင်ငံတကာတရားရုံးကအမိန့်ထုတ်ပြန်ထားပေမဲ့အခုနောက်ဆုံးဖြစ်ရတွေကမြန်မာနိုင်ငံအတွင်းပြောင်းလဲမှုတစုံတရာမရှိဘူးဆိုတာပြသနေကြောင်းလဲအဲ့ဒီကြေညာချက်ကဖော်ပြထားပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့ဒုက္ခသည်တွေကိုပြန်လည်စီစဉ်လက်ခံသွားမယ်လို့ပြောဆိုထားပါတယ်။ဒီကနေ့ညအတွက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင်။ကျမအနံလောပါ။
This program has come to you from the Voice of America, Washington.